Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဇန်နဝါရီလ20ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00အထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုပထမနာရီဝက်မှာရေဒီယိုလိုင်းတိုမီတာနဲ့နားထောင်နိုင်တယ်လို့အစီအစဉ်အပြည့်ကိုလည်းဂျူဒုစလောက်တက် TV VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
ဣသရေလနဲ့ဟာမတ်အကြားပြစ်ခတ်ရစရဲ့သဘောတူညီချက်ကိုဒေတာဆန်တော်ချင်းတနင်္ဂနွေနေ့မနက်7:15မိနစ်မှာစတင်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတဖြစ်ခဲ့သူဒေါ်နယ်ထရမ့်ဟာ49ဦးမြောက်အမေရိကန်သမ္မတအဖြစ်အခုတနင်္လာနေ့မှာကျန်းသစ်စာဆိုဖို့ရှိနေပါတယ်။သမ္မတဘိုင်ဒန်ဟာသူ့ရဲ့သမ္မတတက်တန်နောက်ဆုံးရက်ပြည့်ဖြစ်တဲ့တနင်္ဂနွေနေ့မှာတောင်ကယ်ရိုလိုင်းနားပြည်နယ်ကိုရောက်ရှိနေပြီးပိုကောင်းတဲ့နေ့ရွယ်ရောက်လာမှာကိုယုံကြည်ထားပါဆိုပြီးတော့အမေရိကန်လူထုကိုတိုက်တွန်းပါတယ်။
အဲ့လိုသတင်းတွေပြီးမှတော့မြန်မာဘက်ကပြန်လွတ်လာခဲ့တဲ့အင်ဒိုနီးရှားနိုင်ငံသားတွေအကြောင်းနဲ့ခရစ်တိုငွေကြေးမှာအမေရိကန်ကကမ္ဘာဥဆောင်နိုင်ငံဖြစ်လို့တယ်လို့အရွေးောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောလိုက်တာမျိုးကိုနားဆင်ကြည့်ရှုရမှာပါပြီးတော့ဒီမိုကရေစီဆွေးနွေးကမြန်မာကမ္ဘာမီဒီယာမြင်ကွင်းမြင်ကွင်းချက်မှတ်စုများမြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုကြည့်ရှုနားဆင်ကြပါပါအခုတော့သတင်းတွေကိုကိုသားညူကကြေညာပေးပါမယ်
ဣသရေလနဲ့ဟာမတ်အကြားပြစ်ခတ်ရစရေးသဘောတူညီချက်ဟာဒေသစံချိန်တနင်္ဂနွေနေ့မနက်7:15မိနစ်မှာစတင်လိုက်ပါတယ်။နိုင်ပိုင်းကြာမှာပဲဂါဇာကိုကျက်ချင်းညီနံရောက်လာပြီးတော့ဣသရေလဒဇက်ကံအမျိုးသမီး3ဦးပြန်လည်လွတ်မြောက်လာပါတယ်။ဒီတော့တူမှာပဲဣသရေလဘက်ကလည်းပါလက်စတိုင်းကျင်းသားဒါဇင်ကတန်းလောက်ကိုဂါဇာကိုစပို့ပါတယ်။အပြစ်ရသဘောတူညီချက်ဒဇိတပိုင်းအနေနဲ့ဟာမတ်2ဘက်ကဖမ်းထားတဲ့ဒဇက်ကံတွေလွတ်ရမှာဖြစ်တယ်လို့ပဲဣသရေလဘက်ကလည်းဖမ်းထားတဲ့ပါလက်စတိုင်းကျင်းသားတွေကိုလွတ်ပေးမယ်ဆိုပြီးတော့ကတိပြုထားပါတယ်။နာကျင်မှုတွေပျက်စီးမှုတွေလူသက်ဆုံးရှုံးရမှုတွေဖြစ်ခဲ့ရတဲ့နောက်အခုဒီကနေ့မှာတော့ဂါဇာမှာတနတ်တန်တွေတိတ်ဆိတ်သွားပါပြီလို့အပြည့်အသဘောတူညီချက်ထွက်လာဖို့အတွက်စီးဆက်ညှိနှိုင်းပြီးခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ဒဇက်ကန်တွေဒီနေ့စပြီးတော့လွတ်လာတဲ့ငွေရတဲ့အမျိုးသမီး3ဦးကပထမဆုံးလွတ်မြောက်မယ်ဆိုပြီးရွေးကောက်ခံသမ္မတထရမ့်ကလည်း Truth Social လူမှုကွန်ရက်မီဒီယာမှာရေးခဲ့ပါတယ်လွတ်မြောက်လာတဲ့ဒဇက်ကန်အမျိုးသမီး3ဦးကတော့အသက်24နှစ်အရွယ်ရူမီဂွန်နန်အသက်28နှစ်အရွယ်အီမလီဒမ်မရီနဲ့အသက်31နှစ်အရွယ်ဒိုရန်စတိုင်းဘရချာတို့ဖြစ်ပါတယ်။အဲ့ထဲကဒမ်မရီကတော့အစ္စရေးဗြိတိန်နှစ်နိုင်ငံသားခံယူသားထားသူဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတဖြစ်ခဲ့သူဒေါ်နယ်ထရမ့်ဟာ49ဦးမြောက်အမေရိကန်သမ္မတဖြစ်နေအခုတနင်္လာနေ့မှာကျန်းသက်စာကျင်းဆိုမှုရှိပါတယ်။ထရမ့်ဟာကျန်းသက်စာဆိုမဲ့နေ့မတိုင်ခင်တနင်္လာနေ့ညပိုင်းဝါရှင်တန် DC မှာရှိတဲ့ Capital One ယုံကြည်မှာသူ့ထောက်ခံသူထောင်နှန်းနဲ့တွေ့ဆုံပြီးတော့မိကုံးပြောပါတယ်အသက်82နှစ်အရွယ်သမ္မတဂျိုးဘိုင်ဒန်သမ္မတတာဝန်ကနေအနားယူပြီးအသက်88နှစ်အရွယ်ထရမ့်ဟာသမ္မတ၄နှစ်သက်တမ်းအတွက်အင်ဗီရိုကိုပြန်လာမယ့်အချိန်မှာရုပ်တံသတင်းတွေကိုတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကစောင့်ကြည့်ကြမယ်လို့မျှော်လင့်ရပါတယ်တနင်္လာနေ့ဝါရှင်တန် DC ရဲ့အေးခဲမဲ့ရာသီဥတုအခြေအနေကြောင့်သမ္မတကျန်းသစ်စာစုပွဲကိုမူလသတ်မှတ်ထားတဲ့လွှတ်တော်အနောက်ခြမ်းလေကတိတီဘော်ကဆင်းမြင့်မှာမလုပ်တော့ဘဲနဲ့လွှတ်တော်အတွင်ခမ်းမကြီးကိုရှုလိုက်တဲ့အတွက်လူ600လောက်ပဲအဲ့ဒီကျန်းသစ်စာစုပွဲကိုတက်ရောက်နိုင်ပါလိမ့်မယ်ကျန်းသစ်စာကျင်းဆုံမဲ့တနင်္လာနေ့ဟာဝါရှင်တန် DC မှာနှစ်40အတွင်းအေးအေးဆုံးနေ့ဖြစ်မယ်လို့ခန့်မှန်းထားကြပါတယ်1985ခုနှစ်တုန်းကတော့သမ္မတရော်နယ်ရီဂန်ရဲ့ဒုတိယသမ္မတသက်တမ်းကျန်းသစ်စာစုပွဲကိုလည်းအခုလိုအေးခဲလွန်းလို့လွှတ်တော်တွင်ခမကြီးမှလုပ်ခဲ့ရဘူးပါတယ်။အစင်လာလို့ဖြစ်တဲ့ဒီကျန်းသစ်စာစုပြီးနောက်လွှတ်တော်ကနေပန်ဆယ်ဗေးနီးယားလမ်းမကြီးတစ်လျှောက်သမ္မတအိမ်ပြီးတော့ထိချီတက်လမ်းလျှောက်မဲ့အစီအစဉ်ကိုလည်းရသီရူကြောင့်ဖျက်လိုက်ရပါတယ်။တနင်္လာနေ့ညပိုင်းညစာစာပွဲအစီအစဉ်တွေကတော့ရှိနေစေဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာသူ့ရဲ့သမ္မတသက်တမ်းနောက်ဆုံးရက်ပြည့်ဖြစ်တဲ့တနင်္လာနေ့မှာတောင်ပိုင်းကရိုလိုင်းနားပြည်နယ်ကိုရောက်ရှိနေပြီးတော့ပို့ပြီးတော့ကောင်းတဲ့နေ့ရောက်လာမှာကိုယုံကြည်ထားကြပါဆိုပြီးတော့အမေရိကန်လူထုကိုတိုက်တွန်းပါတယ်ရီကောက်ကန်သမ္မတဒေါ်နယ်ထရမ့်သမ္မတကျန်းသစ်စာမဆိုခင်တည့်ရမှာတောင်ကရိုလိုင်းနားပြည်နယ်ကိုသွားပြီးတော့အခုလိုမျိုးနောက်ဆုံးနှုတ်ခွန်းဆက်မိကုံးပြောဖြစ်ပါတယ်တောင်ပိုင်းကရိုလိုင်းနားပြည်နယ်မှာချတ်စတန်မှာလုပ်တဲ့ဒီ Royal Missionary Baptist ဘုရားကျောင်းမှာတနင်္ဂနွေနေ့ဝိပုတက်ရောက်လာသူတွေကိုသူဘာကြောင့်နိုင်ငံရေးထဲဝင်လာသလဲဆိုတော့ကိုသမ္မတဘိုင်ဒန်ကပြောပါတယ်နိုင်ငံသားခွင့်ရလှူရှာမှုကောင်းဆောင်ဖြစ်တဲ့ Martin Luther King Jr. နဲ့သမ္မတ Robert F. Kennedy Jr. တို့ဟာသူ့အတွက်နိုင်ငံရေး hero တွေဖြစ်တယ်ဆိုပြီးသမ္မတ Biden ကပြောပါတယ်။ဒါပြင်2020ခုနှစ် Democrat Party သမ္မတ Guzday လောင်းဖြစ်လာဖို့အဓိကကြခဲ့တဲ့ South Carolina ပြည်နယ်ကိုလည်းအလွန်တရာကျေးဇူးတင်ရှိတယ်လို့ကျေးဇူးစကားဆိုခဲ့ပါတယ်ခင်ဗျာ။
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 925 kHz 6153ညနဲ့925 kHz 0933ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ View American တံရဲ့ထိတ်တဲအောင်နိုင်ငံကသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်။TikTok အသုံးပြုမှု American ပြောင်စုတွင်တားမြစ်တဲ့ဥပဒေအသက်ဝင်တဲ့နောက် TikTok သုံးဆွဲလို့မရဖြစ်ခဲ့ရမှာအခုတော့ American ပြောင်စုတွင်ပြန်ပြီးသုံးဆွဲလို့ရပါပြီလို့ TikTok ကဒီနေ့လေးနေမှာထုတ်ပြန်ခဲ့ပါတယ်။ TikTok သုံးဆွဲမှုကိုတားမြစ်တဲ့ဥပဒေကိုသူသမ္မတတောင်းဝန်ယူပြီးချင်းသမ္မတမင်းရဲ့ယာယီဆိုင်ငံ့မယ်ဆိုပြီးတော့ရွေးကောက်ခံသမ္မတ Donald Trump ကပြောဆိုခဲ့တဲ့နောက်မှာ TikTok ကလည်း American ပြောင်စုတွင်ပြန်လည်ဝန်ဆောင်မှုကိုဖွင့်ပေးခဲ့တာပါ။TikTok ပိုင်းတရုတ်ခြေဆိုင် Biden's Megan Company အနေနဲ့ TikTok ကိုတခြားဝယ်လက်တစ်ခုခုရှာနိုင်ရေးအတွက်အချိန်ပိုပေးနိုင်ဖို့သူ့အနေနဲ့သမ္မတအမိန့်ထုတ်ပြန်သွားဖို့စီစဉ်ထားတယ်လို့ Trump ကသူ့ရဲ့ Truth လူမှုမီဒီယာအကောင့်မှာကြေညာပါတယ်။ American မျိုးသားလူမျိုးရေးအတွက်ချင်းချောက်လာမဲ့စိုးရိမ်မှုတွေကိုဖြေရှင်းဖို့တရုတ်နိုင်ငံက Megan Company နဲ့အဆက်ဖြတ်ဖို့ဒါမှမဟုတ်ရင်တော့ American ကလုပ်ငန်းတွေကိုရပ်ဖို့ American အာဏာပိုင်တွေကတနည်းနည်းနည်းကိုနောက်ဆုံးရက်သတ်မှတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်မှာ Google နဲ့ Apple တို့ကလည်းသူ့ရဲ့ Apple App Store တွေကနေ TikTok ကိုဖယ်ရှားခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ခံသမ္မတ Trump ကသူ့သမ္မတအမိန့်နဲ့ဒီတားမြစ်ချက်ကိုယာယီရပ်ဆိုင်မယ်ဆိုခဲ့တာကြောင့် American နိုင်ငံတွင်သုံးဆွဲသူတွေအတွက်ပြန်ဖွင့်ပေးခဲ့တာလို့ TikTok ကကြေညာပါတယ်။ထိုင်းနိုင်ငံမှာတော့ online လောင်းစားတွေကိုတရားဝင်ခွင့်ပြုမယ်ဆိုတဲ့အစီအစဉ်ကြောင့်ရာဇဝတ်ဂိုင်းတွေအနေနဲ့အင်းကြီးချင်းနိုင်ငံတွေမှာလုပ်ခဲ့သလိုပဲသူ့ရဲ့လုပ်ငန်းတွေကို online ပေါ်ကိုရွှေ့ပြီးတော့တရားမဝင်ငွေကြေးခွာဝါချမှုတွေလုပ်လာမှာစိုးရိမ်နေကြပါတယ်။online လောင်းစားတွေကိုခွင့်ပြုမဲ့ဥပဒေကြမ်းတလားတွင်ထွက်လာနိုင်မယ်လို့ထိုင်းနိုင်ငံ Digital စီးပွားရေးဆိုင်ရာဝန်ကြီး Process Gender Ruran Trong ကပြီးခဲ့တဲ့အပတ်ကပြောခဲ့တာပါ။လက်ရှိအစိုးရအဖွဲ့ရဲ့နောက်မှာရှိသူလို့ယူဆကြတဲ့ဝန်ကြီးချုပ် Hong Taxin Shinawat ကလည်းဒီစီဇန်ကိုလူလလထောက်ခံခဲ့ပါတယ်။အခုလို online လောင်းစားတွေတရားဝင်ခွင့်ပြုခြင်းအဖြစ်အစိုးရအတွက်တစ်နှစ်ကို American Dollar 3 Billion နီးပါးဝင်ငွေတိုးလာနိုင်တယ်လို့ဝန်ကြီးချုပ် Hong Taxin ကပြောခဲ့ပါတယ်။ဥပဒေပြင်ပမှာရှိနေပြီးသားဒီလုပ်ငန်းတွေကိုတရားဝင်ခွင့်ပြုပေးခြင်းအဖြစ်အဲ့ဒီနောက်ွယ်ကရာဇဝတ်မှုကျူးလွန်သူတွေကိုမောင်းထုတ်နိုင်မယ်လို့ဝန်ကြီး Process ကယူဆပြောဆိုပါတယ်။တရားမဝင်ဖြစ်နေတဲ့လောင်းစားလုပ်ငန်းတွေကိုတရားဝင်ဥပဒေပေါင်းအတွင်းတင်းကျပ်ပြီးထိုက်တဲ့တဲ့အခွန်တုပ်တွေရရှိဖို့ရည်ရွယ်တာဖြစ်တယ်လို့ Process ကဒိန်းတောက်တွေကိုပြောပါတယ်။အခုလို online လောင်းစားလုပ်ငန်းတွေကိုဥပဒေနဲ့ညီတရားဝင်ခွင့်ပြုဖို့လုပ်နေချိန်မှာပဲအပန်းဖြေစခန်းတွေ hotel တွေအတွင်းမှာဖွင့်ထားတဲ့ casino လောင်းစားယုံတွေကိုလည်းတရားဝင်ခွင့်ပြုဖို့ထိုင်းဆွေကပြင်ဆင်ဆောင်နေပါတယ်။online လောင်းစားလုပ်ငန်းတရားဝင်ခွင့်ပြုမှုဆိုင်ရာဥပဒေကြောင့်ကိုဝန်ကြီးချုပ်ရုံးကနေအတည်ပြုချက်ရပြီဆိုတော့ထိုင်းလွှတ်တော်မှာဆွေးနွေးကြဖို့ရှိနေပါတယ်ခင်ဗျာ။ကိုလံဘီယာနိုင်ငံမှာတော့အရှေ့မြောက်ပိုင်းဒေသမှာ NLA အမျိုးသားလူမျိုးရေးတပ်နဲ့ညီညွတ်ဆွေးနွေးဖို့လို့ဖို့ကြိုးပမ်းမှုတွေပြတ်သွားတဲ့နောက်တိုက်ခိုက်မှုတွေခံရပြီးတော့လူပေါင်း80ကျော်သတ်ခံခဲ့ရတယ်လို့ကိုလံဘီယာအရာရှိတူကပြောပါတယ်။တိစုံမှုဖြစ်တဲ့နေရာတွေမှာပဲလူ20လောက်လည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြောက်ပိုင်းစန်တဒါဒေသအုပ်ချုပ်ရေးမှူး William Valenza ကပြောပါတယ်။ဒီဆုံးသူတွေတဲမှာညီငယ်ရေးသဘောတူညီမှုရအောင်ကြိုးပမ်းခဲ့ကြတဲ့လူမှုတိုက်ဝန်ခေါင်းဆောင်တူဖြစ်တဲ့ကမလိုဂရီဂရူနဲ့လူခဏဦးလည်းပါတယ်လို့စတိနစ်ထုတ်အစိုးရအစည်းအဝေးတဲမှာဖော်ပြပါရယ်ဗင်နီဆိုလာနိုင်ငံနဲ့နေချင်းဆက်နေတဲ့ကတတန်ဘူဒေသအတွင်းမြို့တော်များများမှာတိုက်ခိုက်မှုတွေခံခဲ့ရတာဖြစ်ပြီးတော့ညီငယ်ရေးဆွေးနွေးပွဲတွေမှာပါဝင်တဲ့လူ3ဦးထက်မနည်းလဲပြန်ပြေးဆွဲခံခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါရယ်တိုက်ခိုက်မှုတွေကြောင့်လူထောင်ခံဒေသအတွင်းကနေထွက်ပြေးကြပြီးတော့တချို့ကတော့အနီနာတောတောင်တွေမှာဝင်ရောက်ပေါင်းနေရပြီးအစိုးရရဲ့အကူအညီတွေတောင်းခံနေပါတယ်။ကတတန်ဘောဒေသမှာအကူအညီတွေလုံနေတယ်လို့အုပ်ချုပ်မှု Villamisa ကလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ခုတော့သတင်းစောင့်ပါတွေကိုအတင်ပြပါတော့မယ်။ထိုင်းမြန်မာနယ်စပ်မဲဆောက်ဘက်မှာRevenue Tax Force နဲ့ကြားဆောင်တဲ့မဲဆောက်မြို့ရဲစခန်းကတာဝန်ရှိသူတွေလာဝကနဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေဟာမဲဆောက်ခရိုင်တာဆိုင်လွတ်ကျေးရွာအမှတ်ခွန်ဘန်ဝန်တာခမမြန်မာဘက်ကနေနေစားဖြတ်ကျော်ဝင်ရောက်လာကြတဲ့အင်ဒိုနီးရှားနိုင်ငံသား32ဦးကိုဖမ်းဆီးလိုက်ပါတယ်။သူတို့ဟာ online လေလံ guide မှာအလုပ်လုပ်ခဲ့ကြတဲ့သူတွေဖြစ်တယ်လို့စစ်ဆေးတွေ့ရှိရပါတယ်။ VOA သတင်းတော့မအေးမှာကအခုလိုသတင်းပေးပို့ထားပါတယ
်။ထိုင်းမြန်မာနယ်စပ်မဲဆောက်ဘက်မှာRush Manu နေ जा ဆောင်တက်ကမြန်မာဘက်က online လေလေခိုင်းနေမှာရောင်းစားခံရသူတွေရှိတဲ့အတွက်နေ जा လုံခြုံရေးကိုတင်းကျပ်စွာစစ်ဆေးနေချိန်မှာပဲမြန်မာနိုင်ငံဘက်က online လေလေခိုင်းနေမှာအလုပ်လုပ်ပြီးပြန်လာကြတဲ့အင်ဒိုနီးရှားနိုင်ငံသားအမျိုးသား30ဦးနဲ့အမျိုးသမီး2ဦးတို့ကိုဇန်နဝါရီလ19ရက်နေ့မှာဖမ်းမိခဲ့တယ်လို့ဆိုပါတယ် နေကြားဆောင်တပ်ကတာဝန်ရှိသူများလူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့လဝကနဲ့နေမြေခံအုပ်ချုပ်ရေးမှူးများနဲ့ပူပေါင်းတပ်ဖွဲ့ဝင်တွေကဖမ်းဆီးလိုက်တဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာတရားဝင်နိုင်ငံကူးစာအုပ်တွေကင်ဆောင်ထားတာမတွေ့ရပဲတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတာဖြစ်တယ်ဆိုပြီးမဲဆောက်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးအာရှနိုင်ငံသားတွေဖမ်းဆီးလိုက်တာဟာထိုင်းနိုင်ငံဘက်ကလုံခြုံရေးမြင့်တင်ပြီးမှပထမအဦးဆုံးချိန်ဖမ်းမိတာဖြစ်ပါတယ်ဖမ်းမိတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာမြန်မာနိုင်ငံမြောက်ရီမြို့ဘက်ကတရားမဝင် online call center နဲ့ casino လောင်းကစားရုံတွေမှာအလုပ်လုပ်ကင်နေကြသူတွေဖြစ်ပြီးသူတို့ကတော့အဲ့ဒီအလုပ်တွေကိုဆက်လက်ပြီးမလုပ်လို့တာကြောင့်အခုလိုမျိုးနေဆက်တရားမဝင်လမ်းတွေကနေပြန်လာကြတာလို့လဲဆိုပါတယ်သူတို့ဟာဖျားယောင်သွေးဆောင်ခံရသလားဆိုတာကိုတော့အသေးစိတ်ထုတ်ဖော်တာမရှိသေးပါဘူးတက်ခရိုင်မဲဆောက်ကလဝကရဲမှုဘောဝဖုတ်စန်တူရာကာကတော့ဖမ်းမိတဲ့အင်ဒိုနီးရှားနိုင်ငံသားတွေနဲ့ပတ်သက်လို့သတင်းတောက်တွေကိုအခုလိုပြောဆိုသွားခဲ့ပါတယ်သူပြောသွားတာကတော့အခုဖမ်းမိတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာပြီးခဲ့တဲ့2024ခုနှစ်အောက်တိုဘာလနဲ့ဒီဇင်ဘာလအတွင်းမှာထိုင်းနိုင်ငံကိုလေကြောင်းခရီးနဲ့ဒွန်မောင်းလေစိတ်ကိုဝင်ရောက်လာခဲ့တာဖြစ်ပါတယ်ဘန်ကောက်ကနေတဆင့်မြန်မာနယ်စပ်မဲဆောက်ကိုဝင်ရောက်လာတာဖြစ်ပြီးအဲ့ဒီကနေတဆင့်မြန်မာဘက်ကိုဝင်ရောက်သွားခဲ့ကြတာဖြစ်ကြောင်းစစ်ဆေးတွေ့ရှိရတယ်လို့လည်းပြောပါတယ်သူတို့တွေကိုဘသူတွေကဆက်သွယ်ခေါ်ဆောင်လာတယ်လဲဆိုတာကိုဆက်လက်စုံစမ်းနေပါတယ်လို့လည်းထိုင်းဘာသာနဲ့ပြောသွားခဲ့ပါတယ်ဖမ်းမိတဲ့သူတွေကိုဆက်လက်စစ်ဆေးနေပြီးဥပဒေအရအရေးယူသွားမယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်ကြားဖြန့်အွန်လိုင်းလိမ်လည်ခိုင်းတွေရဲ့ဖမ်းဆီးခံရတဲ့တရုတ်တရုတ်ဆောင်ဝမ်ရှင်းနဲ့ပတ်သက်ပြီးသတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာထိုင်းဘက်ကနေဆက်လုံခြုံရေးတင်းကျပ်တာကင်းလှည့်တာနေဆက်ဝင်ပေါက်ထွက်ပေါက်တွေကိုတန်ဆူးကြိုးတွေကယန္နာတွေအပြင်ကြားဖြန့်လိမ်လည်ခိုင်းတွေရဲ့ဖျားယောင်းတာမခံရအောင်သတိပေးဆိုင်ပုတ်တွေကိုနေဆက်နေရာအနှံ့မှာကြော်ညာတာတွေလည်းလုပ်ခဲ့ပါတယ်။နေဆက်တရားမဝင်လမ်းတွေကိုလည်းတင်းတင်းကျပ်ကျပ်စစ်ဆေးနေတာတွေကိုလုပ်ခဲ့တဲ့အတွက်အခုလိုမျိုးအင်ဒိုနီးရှားနိုင်ငံသားတွေဖမ်းဆီးမိခဲ့တာဖြစ်ပါတယ်။အခုလိုမျိုးတင်းကျပ်မှုတွေလှုပ်ဆောင်ပြီးတဲ့နောက်ပိုင်းမှာမဲဆောက်မျိုးအဝင်ကဝှက်ဟင်ဖွန်စစ်ဆေးဂိတ်ကနေမဲဆောက်ကိုဝင်ရောက်လာတဲ့နိုင်ငံခြားသားအရေးအတွက်ညော့နှဲသွားပြီလို့လည်းလဝကရဲမှူးကြီးကပြောပါတယ်နေဆက်ကနေတစင်းမြန်မာဘက်ကအွန်လိုင်းလေလေခိုင်းတွေကဖျားယောင်းလေလေတာခံရတဲ့နိုင်ငံသားတွေကိုဂျားဖြတ်ဟန်တားတာတွေလုပ်ပြီးဆောင်ရွက်နေတယ်လို့လည်းဆိုပါရယ်ထိုင်းမြန်မာလူမှုကြီးကြပ်ရေးဥပဒေအရနေဆက်ချစ်ကြည်တရားတင့်တဲ့နှစ်တွေမှာ2023ခုနှစ်ဇွန်လကစပြီးမြန်မာနဲ့ထိုင်းကလွဲပြီးတခြားနိုင်ငံသားတွေကိုမြန်မာဘက်ကဝင်ထွက်ခွင့်ရပ်ဆိုင်ထားတယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါရယ်ဒီအတွက်နိုင်ငံသားတွေဟာတရားမဝင်လမ်းကြောင်းတွေကနေဆက်ဖြတ်ကျော်ပြီးမြန်မာနိုင်ငံဘက်ကိုတွားရောက်ခဲ့ကြတာဖြစ်တယ်လို့လည်းထိုင်းဘက်ကပြောဆိုခဲ့ပါတယ်ရှင
်မအေးမရဲ့သတင်းဖြစ်ပါတယ်အင်တာနက်လူလိမ်ကိန်းမှာလောက်ခရပုံအကြောင်းကိုလည်းပတ်စဉ်စီစဉ်မှာကြားကြအောင်ပါအခုတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပါမယ်ညာဂျူနေပညာနဲ့ခရစ်ပတိုငွေချစ်အရေးမှာအမေရိကန်ကကမ္ဘာဥဆောင်နိုင်ငံဖြစ်လို့တယ်လို့အမေရိကန်ရွေးကောက်ခွင့်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်ဒီအတွက်ညာဂျူနေပညာနဲ့ခရစ်ပတိုငွေချစ်အရေးကိုဥဆောင်ဖို့ဆီလီကွန်ဗယ်လီကရင်းနှီးပြုံနံသူနဲ့ဆွတ်ထွင်လုပ်ငန်းရှင်တဦးကိုလည်းရွေးချယ်လိုက်ပါတယ်။မီရှယ်ခွင်းရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ။အ
င်ဘူရိုမှာညံရီတုနီးပညာနဲ့ခရစ်ပတိုငွေကြေးအရေးဆိုင်ရာပထမဆုံးသောအကြီးအကဲဒါမှမဟုတ်လေအကြီးတန်းအချံပေးအဖြစ်ဒေးဗစ်ဆက်စ်ကိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကရွေးချယ်လိုက်ပါတယ်။ဆက်စကဆီလီကွန်ဗယ်လီမှာဝါယင့်စွန့်ထွင်လုပ်ငန်းရှင်နဲ့ရင်းနှီးမြှုပ်နှံသူဖြစ်ပါတယ်။ဤပညာလုပ်ငန်းကြီးတွေကိုအမြင့်ဆောင်ပြီးကန့်တန့်နေတာတွေလို့ရွေးကောက်ခံသမ္မတထရန့်ကသုံးနှုန်းပြီးအမေရိကန်အနေနဲ့ဓာတ်ကိုရှောင်ရှားနိုင်ရေးဆက်စကအထောက်အကူပေးနိုင်ဖို့မျှော်လင့်ကြောင်းသူကပြောပါတယ်။ဆန်တာကလာရာတက္ကသိုလ်ကကျင်းဝတ်ဆန်ရပါမောက်ခဂျွန်ပလက်စီယိုကတော့ဆက်စအတွက်လှုပ်ရှားရေးအများကြီးရှိနေတယ်လို့ဆိုပါတယ်။
challenge for anyone is going to be
လေမြန်ကြီးထွားလာနေတဲ့ဖွံ့ဖြိုးဆနည်းပညာတွေနဲ့ဗဏ္ဍာရေးနည်းလမ်းတွေကိုကင်တွယ်ဆောင်ရွက်ရမှာဖြစ်တာကြောင့်အလုံးအတွက်စိန်ခေါ်ချက်ဖြစ်ပါတယ
် SAS ကတော့တွစ်ဆုံမီးမြန်ကွင်တောင်းခံချက်ကိုညှင်းပါတယ်ဒါပေမဲ့လည်းနည်းပညာလုပ်ငန်းကြီးတွေရဲ့လုပ်ပိုင်ခွင့်ကိုကန့်သတ်ဖို့လိုတဲ့အကြောင်းအခအားလျော်စွာပြောဆိုထားပါတယ
် we are not going
to SAS ပြုလုပ်ငန်းတွေအတွက်အခြေအနေတစ်ခုလည်းရှိလာမှာမဟုတ်ပါဘူးလုံလဆွာပြောဆိုခွင့်လည်းရှိလာမှာမဟုတ်ပါဘူးပူပြီးတီထွင်မှုအားကောင်းတဲ့ဗဟုဆောင်ချက်တစ်ခုဖြစ်လာရေးစ조사ကြတဲ့စီးပွားရေးလုပ်ငန်းတွေကြားမှာ ရှင်ပြိုင်မှုဆိုတာလည်းရှိလာမှာမဟုတ်ပါဘူ
း crypto ငွေကြီးရဲ့အလားအလာတွေကိုလည်းသူကဆွေးနွေးပါတယ
် what bitcoin offers is
bitcoin ဟာဆိုရင်အစိုးရတရက်ကအာမခံမထားတဲ့တွက်ချက်မှုနဲ့အချက်လက်တူဖွဲ့မှုတွေကကြားကန်ပေးထားတဲ့မတူကွဲပြားတဲ့ငွေကြေးအမျိုးအစားတရက်ကိုပေါ်ထွက်စေတာဖြစ်ပါတယ်အချိန်ရလာတာနဲ့အမျှလူတွေအနေနဲ့ဒါဟာပိုပြီးကောင်းတဲ့ငွေကြေးပုံစံတစ်ခုအဖြစ်ဖြည်းဖြည်းချင်းရှုမြင်လာကြမယ်လို့ကျွန်တော်ထင်ပါတယ်
။တမရဘိုက်ဒန်အစိုးရတာဝန်ရှိသူများကတော့ခရစ်တိုငွေကြေးစေးကွက်နောက်ခရစ်တိုငွေကြေးကယင်းနှိမ့်မြုံနံသူတွေအတွက်ငွေကြေးဆုံးရှုံးနိုင်ခြင်းရှိတဲ့အခြေအနေတွေပေါ်မှာစိုးရိမ်ကြပါတယ်။အလျင်မြန်ကြီးထွားလာနေတဲ့ကဏ္ဍကိုအစိုးရတွင်ကင်တွယ်ဆောင်ရွက်ဖို့ထရန့်ကဦးစားပေးလှုပ်လာတဲ့အပေါ်ခရစ်တိုငွေကြေးအရေးစီးရုံးဆောင်ရွက်သူတွေကတော့အားတက်ကြပါတယ် Blockchain Association ရဲ့အမှုဆောင်အရာရှိချုပ် Kristin Smith ကအခုလိုပြောပါတယ်
Having somebody that can be
သက်ဆိုင်ရာအစိုးရဌာနတွေအချင်းချင်းဆက်သွယ်ဆောင်ရွက်ဖို့နောက်ဌာနတွေကြားကိစ္စရပ်တစ်ခုခုမှာတဘောရာမတိုက်ဆိုင်တာတွေကိုကြားဝင်ဆောင်ရွက်တဲ့နေရာမှာပူပေါင်းဆောင်ရွက်ပေးနိုင်မဲ့တူဦးရှိဖို့ကတိတ်ပြီးတော့အရေးကြီးပါတယ
်။ SACS ရဲ့လုပ်ငန်းကြီးကခရစ်တိုငွေကြေးနဲ့ဉာဏ်ရည်ထုနည်းပညာတို့မှာရင်းနှီးမြှုပ်နှံတာကြောင့်သူ့အနေနဲ့ဆွေးရမူဝါဒတွေမှာပါဝင်ပတ်သက်မှုဟာဆိုရင်ကျင့်ဝတ်ပိုင်ဆိုင်ရာကိစ္စတွေဖြစ်လာနိုင်တယ်လို့ Pelissero ကပြောပါတယ်။
It's going to be difficult.
ဆွေးရအနေနဲ့ဉာဏ်ရည်ထုနည်းပညာ AI ဓမ္မမဟုတ်လဲခရစ်တိုငွေကြေးဆိုင်ရာမူဝါဒတွေကိုချင့်ကပ်ဆောင်ရွက်လာတဲ့အခါမှာဒါဟာအများပြည်သူအကျိုးစီးပွားကိုရှေ့ရှုတာလားဆိုတာကတော့လူမှုအနေနဲ့သိရှိဖို့ခက်ခဲတဲ့ကိစ္စဖြစ်ပါလိမ့်မယ်
။သတင်းတွေမှာဖော်ပြချက်အရတော့ SACS အနေနဲ့အမေရိကန်သမ္မတအင်ဂျူရောမှာအချိန်ပိုင်းအလုပ်လုပ်မှာဖြစ်ပြီးဒါဟာဆိုရင်အထက်လွှတ်တော်ကအတီးပြုတ်ပေးဖို့လည်းမလိုအပ်ပါဘူးရှင်
။ခုတော့ပတ်စဉ်စီစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်။ကျင်းပြည်နယ်မြောက်ရီခြေဆိုင်တရုတ်ကြဖြန့် online လေးလေးလုပ်ငန်းဝင်နေပါခိုင်းဖို့အတွက်လူကုန်ကူးခါတဲ့တရုတ်ရုပ်ရှင်တရုတ်ဆောင်သူလွမြောက်လာပြီးတဲ့နောက်ကြားဖြန့်ဂိုင်းတွေကိုအစွမ်းကုန်ချိန်မုံဖို့တရုတ်စိုးရကကြိုးပမ်းနေတဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းတွင်ဆင်းဟွာသတင်းဌာနကဖော်ပြခဲ့ပါတယ်အလားတူစိတ်ခိုင်းခံရတဲ့ကိုမောင်မောင်ရဲ့အထွေကြုံတွေကိုအခုလိုပဲမိုင်းအင်ဂျင်တိုင်းကတွစ်ဆုံမင်းများထတာပြန်လည်ထုတ်လည်လိုက်ပါတယ်ခင်ဗျာ
ကျမရောက်ရှိတဲ့နေရာကတော့ဒီမြန်မာနိုင်ငံဘက်ချမ်းမှာနာမည်ဆိုးနဲ့ကြော်ကြားတဲ့ရွှေကုတ်ကိုလှမ်းမြင်နေရတဲ့နေရာပါရှင်။အဲ့တော့ဒီရွှေကုတ်ကိုဝင်းထဲမှာလဲဒီလိုခုဆိုရင်ဒါဒီအထက်ပေါင်းများစွာရှိတဲ့တိုက်တာအဆောက်အုံတွေကိုမြင်ရတယ်လို့အခုစောင့်နေစေပေါ့နော်။အဆောက်အုံလည်းမြင်ရတယ်။နောက်ပြီးတော့ဒီထဲမှာအထူးသဖြင့်တရုတ်ကုမ္ပဏီတွေတရုတ်လုပ်ငန်းရှင်တွေရှိနေတာဆိုတာကိုလည်းဒီရွှေကုတ်ကိုဝင်းထဲမှာတွားရောက်လုကန်ခဲ့သူတွေကကျမတို့ view ကိုပြောပါရဲရှင
်။ချစ်ခုခုကျွန်တော်လောလောအဲကျွန်တော် online fellow ရနေရပါဘူး
။ Okay အခုမြင်ရအောင်ဆိုအဲ့တော့ဘယ်နေရာလောက်မှာကိုမမောင်လုပ်ခဲ့တ
ာ။အခုမြင်ရတဲ့၃တက်တိုက်အဲ၃ခုတိုက်ပေါ့နော်။ဆက်စားခြင်းမြင်ရအောင်အဲ့ဒါကျွန်တော်လောလောခဲနေရအောင်။
အဲ့တော့ဒီတဲမှာဆိုလေဟိုတယ်တွေရှိတယ်ဒါပေမဲ့ဒီရွှေကုတ်ကိုသွားဖို့ဆိုလို့ရှိရင်လေတော်တော်ခက်ရခက်စစ်သွားရဲအဆောင်နေရှိတယ်နောက်အခုကျမရောက်ရှိနေတဲ့နေရာကတော့ဒါတို့တရုတ်တီဟူပေါ့နော်တရုတ်နိုင်ငံသားတွေဟူဒါဒီထိုင်းဘက်ကနေပြီးတော့ရွှေကုတ်ကိုသွင်းတဲ့ဟိုသွားတဲ့လမ်းကြောင်းလို့လည်းသိရပါတယ
်အခုကျမတို့ကရွှေကုတ်ကိုမှလောက်ခဲ့တယ်ကိုမောင်မောင်နဲ့တွေ့ဆုံမင်းမြတ်မှာဖြစ်ပါတယ
်ကိုမောင်မောင်ကဒီရွှေကုတ်ကိုမှလောက်ခဲ့ဒါဆိုတော့လေအဲရွှေကုတ်ကမှဘာကြောင့်သွားပြီးတော့လုတ်ခဲ့တာလဲရှင
်အာဒီဘယ်နင်းဘာနော်အလုတ်ကြီးရှာလာတာဒါဟာကြောင့်ပြီးတော့ online မှာအလုတ်ခေါ်တာတွေ့ရပါနော်အဲလုတ်ခေါ်တာနေပြီးတော့အာတော်ဘန်နေပြီရတော့လေဆိုတော့အားကြောင့်တကယ်ချင်းကလည်းလမ်းခေါ်နေတယ်ပွားပြတော့
ဟုတ်ကဲ့အဲ့တော့သူတို့အလုတ်ခေါ်တဲ့အချိန်မှာတော့ဒီအလုတ်တွေရှာနေတာရဲ့အဲ့ဒီမှာသွားလုတ်တယ်ဆိုတော့ဟိုလုတ်ခလာစာတော့ဘယ်လိုပေးလဲရှင်
ပထမတော့သူတို့အာပတ်တတောင်းခွဲပေါ့နော်တတောင်းခွဲပြီးရင်ကော်မရှင်နဲ့ပေါ့နော်တော့အာတော့ပြီးမယ်လို့ပြောပါဘူးနော်ပြီးမယ်လို့ပြောတော့တလာပြီးတလာပြီးမယ်လို့ပြောပါဘူး6လောက်တော့ကြာ
ဟုတ်ကဲ့အဲ့တော့အဲ့ဒီမှာကြာတော့ဘာတွေလုတ်ခဲ့ရတယ်လဲဘလို့ပုံစံမျိုးနေနေပေါ့နော်ဟိုသွားပြီးတော့လုတ်ခဲ့တာလဲရှင
်အာပထမဆက်စားခြင်းတော့ကျွန်တော်ဟိုပါပေါ့ website ပိုင်းပေါ့နော် website အလုပ်ဆိုပြီးခေါ်တော့အဲ့ website အလုပ်ဆိုတော့ကွာချက်တင်တဲ့ဝက်ဘ်ဆိုက်နဲ့တခုရှိရလို့ပြောတော့ တော့နောက်မှသိလာတာကတော့အဲ့ထက်မကောက်ဘောနော်အာဒါဝက်ဆိုက်လောလူရှာလူခေါ်ပြရမှာဘောနော်ဒါလူခေါ်ပြရမှာဆိုတော့ဘာဖတ်လို့မှာဘောအာပြီးတော့အင်းလေးစာအဲစကားပြောကြည့်ခါကျတော့အင်တာဗျူးမှာကျွန်တော်အင်းလေးစာအရင်ဆင်ပြေလေဆင်ပြေခါကျတော့အာဝေဘူးလို့ခေါ်မှာဘောသူကလိန်သူကလူခေါ်တဲ့လူရဲ့လိန်နဲ့လူနှစ်ခုခွဲထားဘောနော်ဒါဝေဘူးဆိုပြီးတော့လူသက်ဆန်လိန်ရတဲ့ပုံလေးဘောနော်အဲ့ဟာအဲ့နေရာကိုကျွန်တော်ပြလိုက်တော့
သူတို့ကအဲ့တော့အဲ့ဒီအလုတ်ခတ်မယ်ဆိုတဲ့ဟိုမင်းတို့ကဒီ online ကနေတစ်ဆင့်ငွေလိန်ရမယ်ဆိုတာမျိုးတခါတည်းပြောတာလားရှင
်အဲ့လိုတော့မပြောဘူးကျွန်တော်တို့ကတရုတ်ဆိုတော့တည်မလားဝေဘူးဆိုပါလားဆိုတော့ကျွန်တော်ကဟိုဘယ်လိုပြောမလဲအာဟိုရောက်ကမှအင်တာဗျူးဖြေကမှတည်ရတာပ
ါဟုတ်ကဲ့
အင်တာဗျူးဖြေကမှတည်ရပြီးတော့ရောက်ခါကျတော့လုံးဝလုံးနည်းရလေအဲ့လိုကြီးမတည်ဘူးလေဒါဆိုပြီးတော့ကျွန်တော်ဆက်တည်တဲ့ဟာကြတော့သူတို့ကရောက်ပြီဆိုတာနဲ့ခါချက်ချောရတယ်အဲ့လိုဖြစ်တယ်ဆိုရင်သူငွေရောအ
ဲ့ဒါဘယ်အရှိကုတ်ကူမှာအတိတ်ကလုံနေတာတွေကဘသူတွေလဲရှင
်အာပြီးမာကြီးတရုတ်တွေနဲ့တရုတ်တွေရောတရုတ်တွေပေါ့နော်ကျွန်တော်တထေးတွေလည်းအများကြီးပါအာကျွန်တော်တထေးကကျွန်တော်ပြီးမာကြီးတရုတ်ကူမှာလုံးဝပမာစကားလည်းမတက်ဘူးအင်္ဂလိပ်စကားလည်းမတက်ဘူးလုံးဝတရုတ်စကားလည်းတက်တယ်အင်တာဗျူးခေါ်တော့သွားတယ်ပေါ့နော်တော်တော်အင်တာဗျူးရပြီးရခါကျတော့အဲစကားရှင်အလုံးဆင်းမယ်ဆိုတာနဲ့တစ်ခါတည်းမှစာချက်ချော်တယ်အင်တာဗျူးအောင်ပြီဆိုတာနဲ့စာချက်ချော်ကျွန်တော်ကျွန်တော်ဆက်ရတော့ကျွန်တော်အဲ့ဒီမှာဟိုမှာလာတဲ့ဟာဆိုရင်အဲ့ဆိုရင်လူမျိုးသားပေါ့နော်တရုတ
်
ဒါမဲ့ဗမာစကားလည်းတက်တယ်ပေါ့နော်အဲ့သူမှာတော့လည်းနှစ်ပါဟုတ်ကဲ့
ဆ
ိုပရင်စတိုကိုင်နာပေါ့န
ော်အော်အဲ့တော့တရှိကုတ်ကူတွေမှာအင်တာဗျူးလုပ်တယ်ဆိုကိုလိုပဲဘလောက်လောက်ရှိလဲလူတခြားလူတွေလာကြတာအဲ့လိုပဲရှိကုတ်ကူတွေ
တော်တော်များများပဲဟုတ်ဟိုကြည့်လိုက်ပြီဆိုရင်အကုန်လုံးကလူငယ်တွေအကုန်လုံးကဒီကလုပ်တဲ့လူတွေ
အမြင်မှလူငယ်အများစုပေါ့နော
်ဟုတ်ကဲ
့သူတို့ကအဲ့တော့ခွဲထားတာပေါ့နော်လူတွေအဲ့လိုအလုတ်ခန့်တဲ့နေရာမှာလဲတခါတည်းဟို
အလုတ်ခန့်တဲ့နေရာမှာနှစ်မျိုးဖြစ်သွားပါဘောနော်နှစ်မျိုးဖြစ်သွားတော့ပေါ့ဒီလူခေါ်ရတဲ့လူရဲ့လင်ရတဲ့လူဖြစ်သွား
ဟုတ်ကဲ့အဲ့တော့ဟုတ်ကဲ့အတွေ့အကြုံပြောပြပါအောင်သူတို့အဲ့တော့ဘယ်လိုဆလုပ်ဘယ်လိုလုပ်ရလဲ
အာဆဆချင်းနေဒီကြတော့သူများသူတို့စာရေးဖတ်ခိုင်းနေပေါ့နော်သူဘာလို့ဆိုတော့ကျွန်တော်သွားလို့တာဘရာဇီးနိုင်ငံဆိုတော့ညနေ9:00ခွဲရနေမနေ့9:00ခွဲတိဆင်းရကံကောင်းတယ်လို့ပြောလို့ရပါဘူးဘာလို့ဆိုတော့နေရတဲ့အဆောက်အုံလည်းအဆင်ပြေတယ်ဒီဒါပေမဲ့တချို့တငယ်ချင်းတွေဆိုရင်မူကြီးရောအဲ့လိုအခန်းချင်းချင်းလေးနေပေါ့သိမလားအဆင်ပြေရတဲ့ဟိုကုမ္ပဏီလည်းရှိရပေါ့နော်အဲထမင်းကတော့30ကျွေးတယ်သူဒါပေမဲ့ဒါစာကတော့ twist လောက်တာပေါ့နော်ဆဆချင်းလာဖို့သူလာတာမပြေဘူးကျူရီယာလာကြမှာလာတာကိုစပြေပါတော့ဆက်တော့တကယ်တမ်းသူတို့ပတ်စံကြားရတယ်ဆိုပေမဲ့တကယ်ကအဲ့လိုကြီးများအောင်ဆက်စားခြင်းတော့သိရမှာ1000ခွဲပဲ commission ပါအများကြီးရတယ်ပါနော်တကယ်တမ်းကျတော့1000ခွဲတော့မှာ1000ခွဲတော့ပြရပါတော့1000ခွဲပဲရတယ်ဒါပေမဲ့အဲ့1000ခွဲရလဲဆက်စားခြင်းလာတလာလို့မရဘူးအဲဒီဒုတိယလာကြမှာစရဆိုတော့ဆက်စားခြင်း2000ပဲတလောက်9500လောက်ပြရတာအဲ့လိုပ
ါဥပမာနမူနာတစ်ခုပြောပြပါအောင်ဘလို့သူတို့အဲ့ website ကိုပေးလိုက်တဲ့အခါမှာအကောင့်တွေဘာတွေကြတော့ဘလို့ပုံစံမျိုးနဲ့ဘလို့
ဆက်စားခြင်းဘလို့လဲဆိုတော့သူလူခေါ်တဲ့လူကအလုပ်ရှိရပါနဲ့ဆိုပြီးတော့ website ကနေပြီးအလုပ်ခေါ်ကြခေါ်လဲပြီးတော့ Telegram ခေါ်ရပါတော့ Telegram ရောက်တဲ့အခါကျတော့သူတို့တွေကမင်းအကောင့်ဖွင့်ရင်ပတ်စံဘလောက်ရမယ်ဘာညာဆိုသူတို့အကောင့်တွေဖွင့်ထားတယ်အဲရလာတဲ့အကောင့်ကိုရလာတဲ့အကောင့်ပေါ့နော်ပြေးပြေးမင်းဆက်လုပ်လို့တဲ့ပတ်စံဘယ်လောက်ထည့်ဆိုမျိုးဆိုပတ်စံအာပတ်စံထည့်ရတယ်ပေါ့နော်ပတ်စံထည့်ရမယ်ဆိုတော့ကျွန်တော်ပြည့်ဆိုရင် VN20 ပေါ့နော် VN20 ခိုင်းရတော့သူ့အကောင့်ထဲမှာ28ဒေါ်လာ28ရီယယ်ဖြစ်တော့ဆက်လာပြီးတော့အဲ့မှာအလုပ်တစ်ခုလုပ်ခိုင်းလိုက်တယ်လုပ်ခိုင်းတဲ့ခါကျတော့သူကအလုပ်လုပ်လိုက်ရလုပ်တဲ့ခါကျတော့အာပတ်စံအာ50လောက်မသိရ64လောက်မသိရ64ဆိုရင်အဲ့64ဆိုထုတ်ပြလိုက်အဲအဆင်ပြေလို့ဆိုရင်သူနောက်ဆက်တစ်ခါထပ်ပြီးတော့ပတ်စံထည့်တယ်အဲ့ကျ50ဆို50ပေါ့နော်ထည့်50ထည့်ပြီးတော့တစ်ခါထပ်ထုတ်ပြီးအဲနောက်ဆုံးတတိယတစ်ခါလည်းကြာကြတော့အဲတတိယတစ်ခါစာပြီးတော့နောက်ဆုံးပတ်စံနေပဲထည့်ရပ
ါဒါကိုမမောက်အထွေချုပ်ရဆိုဘယ်လောက်ထိလိန်နိုင်လဲငွေကြေးတွေဘယ်လောက်ထိပါလဲ
တယောက်ထည့်ရနေပြီးရတသိန်းလောက်ထိရောက
်တသိန်းဆိုတော့ဒေါ်လာဆိုဘယ်လောက်လောက်ရှိမလဲ
အော်ရီယန်နေမယ်တင်တယ်ဒေါ်လာဆို8000လောက်ရှိမှာ
ဒေါ်လာ8000လောက်ထီရဘူးလေရတဲ့ခါကြလို့ရှိရင်အဲ့တော့အဲ့တရုတ်တထေးတွေပေါ့တထေးတွေကတရုတ်တွေပဲပေါ့နော
်တထေးတွေကတရုတ်တွေ
ဒီတဲကိုဝင်သွားတဲ့လူတွေကဟိုစိုက်ဘာနဲ့ပတ်သက်ပြီးတော့ဂျွန်ပြူခံရတဲ့သူတွေဖြစ်စုပြီးတော့ဒီနိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေတရားရေးစောင့်ကြည့်နေတဲ့အဖွဲ့အစည်းတွေကအစင်ကန်စာထုတ်ပြန်တာတွေလည်းရှိရလေနောက်ပြီးအထူးသဖြင့်ဟိုနိုင်ငံခြားသားတွေပေါ့အာဖရိကဆိုတဲ့နိုင်ငံတွေလည်းပါတယ်ဗီယက်နမ်တို့မလေးရှားတို့ဘာတို့အိန္ဒိယကဆိုပြီးလည်းအဲ့ဒီမှာတွေလာပြီးတော့အလုပ်လုပ်ကြတယ်ပေါ့လေဆိုတော့အဲ့ဒီအခြေအနေတော့ဘယ်လိုတွေ့ရလဲ
အော်ကျွန်တော်ရောက်တုန်းကဆိုရင်ကျွန်တော်ကုမ္ပဏီပေါ့နော် BNN လေးရောက်လို့ရှိတယ်။ BNN ကောက်မလေးချောချောလောက်လာလေးပေါ့နော်။အဲသူတို့တွေကြတော့လေအာဟိုနာတူနိုင်ငံမှာအဆင်ပြေတယ်ဘာမှအလုပ်ခေါ်လို့ပေါ့နော်။အလုပ်ခေါ်လို့လာကြတယ်သူတို့ တရားမဝင်နေလည်းလာကြတာတရားမဝင်တော့လည်းသူတို့ထိုင်းဒီလာကြတယ်လာပြီးတော့ထိုင်းရနေမှာတစ်ဆင့်ဒီဘက်ကိုတရားမဝင်လာကြတာပေါ့နော်အဲ့လိုလာပြီးတော့အမှအလုပ်လုပ်နေကြတဲ့လူလည်းရှိရဲပြီးဟာမှာကြာရင်ဆူဆူဆိုပေါ့နော်ဟိုလိုလဲအာပြည်တစားပြောမှာအဲ့လိုလုံးနေရမင်းကလေးလည်းရှိရဲကျွန်တော်တွေ့ရတဲ့တော့ကတော့တော်တော်မြန်မာလူသမားတွေကမြန်မာလူမျိုးတွေတွေမဟုတ်ဘူးအာဖရိကလူတွေလည်းအာဖရိကဘက်ကလူတွေလည်းပါတယ်ပြီးရင်ဒီဘက်ကအများသောအားဖြင့်ပြည်နယ်တွေများတယ
်ပြည်နယ်တွေလည်းများတယ်ဟိုအိန္ဒိယတွေရောရှိတယ်လို့ကြားတယ်အဲ့ဒါအိန္ဒ
ိယကတော့သူနိုင်ငံလိမ့်နေတာပေါ့နိုင်ငံလိုက်ပေါ့အိန္ဒိယနိုင်ငံဟုတ်ဆိုရင်ပြည်နယ်အိန္ဒိယနိုင်ငံဘရာဇီးနိုင်ငံအီတလီဆိုအီတလီအဲ့လိုမျိုးတွေကင်းတဲ့ဆိုကင်းတဲ့ပေါ့နော်အဲ့လိုမျိုးတွေကိုခွဲထားပေါ့နိုင်ငံလိုက်ခွဲထားပြီးတော့တစ်ဖွဲ့ကကျွန်တော်တို့ဖွဲ့ကဘရာဇီးနိုင်ငံဆိုင်ပြန်ဘရာဇီးအဲတရားဖွဲ့ကတရုတ်စွာကျန်းကျန်းလေးဆိုရင်တရုတ်ပေါ့နော်အဲ့လိုမျိုးတွေအဲ့
တော့တလောကပဲဒီပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပဲ USIP လို့ခေါ်တဲ့ American Chase Site ဒီဟိုငြိမ်းချမ်းရေး Institute အဖွဲ့ကနေပြီးတော့ဒီရွှေကုတ်ကိုလို့နဲ့ပတ်သက်ပြီးသူတစ်ဖြင့်အရှိတောင်အရှာဒေတာတွင်ဒီ online လေးလည်မှုတွေမှာဒီကရင်ပြည်နယ်ကရွှေကုတ်ကိုလို့နောက်တခြားအဲ့လိုစီမံကိန်းတွေထဲမှာရှိနေတဲ့တရုတ်ရာဇဝတ်ခိုင်းနေပေါ့နော်သူတို့ကတော့ပြောတာအဲ့ဒါကြီးလုံနေဆိုတော့အဲ့ဒီအစီရင်ခံစာထုတ်ပြန်ချက်မှာပါတဲ့ချက်လက်တွေပုံမှာဘယ်လိုမြင်လဲ
ဒီရွှေကုတ်ကမကုန်နေရရာချီပြီးရှိရတယ်ရာချီပြီးရှိတဲ့ဟာတနည်းရောကုမ္ပဏီတစ်ခုကတနည်းရောဒေါ်လာ100,000လောက်ဝင်နေဆိုတာအဲ့ဒါအကုန်လုံးကလည်းငွေပြူတွေမဟုတ်ငွေမဲတွေလေ
ဆို
တော့ဒီရှုခုပဲတင်းတင်းလေးဝင်ဝင်ဆိုတာဒေါ်လာဘီလီယံနဲ့ချီနေတာပဲရှိရတယ်ဆိုတော့အဲဟိုနိုင်ငံတကာနဲ့နိုင်ငံတကာရတဲ့ငွေရတယ်ဘလုံးငွေမဲဖြစ်နေဒီပဲပြန်ဝင်လာကြတယ
်မကြသေးခင်ရပ်ပိုင်းကထုတ်ပြန်ချက်အရာဆိုလို့ရှင်အခု online ဒီလိမ်လည်တဲ့လုပ်ငန်းတွေမှာလက်ခံထားတဲ့BGF ပေါ့လေ BGF မှာလည်းတာဝန်ရှိတယ်social သူဦးဆောင်တဲ့ BGF ကို KNA မှာလည်းတာဝန်ရှိတယ်ဆိုတော့အဲ့လိုဆွဆွဲပြောအဲ့လိုပေါ့နော်ထုတ်ဖော်ပြောဆိုချက်တွေပေါ်မှာဘယ်လိုမြင်လဲရှင
့်တကယ်ကတော့သူတို့ကောက်ွယ်ပေးထားတယ်ဒီတရုတ်တွေဒီဘက်ရောက်လာဖို့ဆိုတာကတော့သူတို့ကောက်ွယ်ပေးမှရမှာလေပြီးရင်အာထောက်ထားမှမရှိရလို့လေအာထိုင်းနိုင်ငံလည်းပါဝင်ပေါ့နော်ဘာလို့ဆိုတော့ကျွန်တော်တတိယတယောက်ဆိုရင်ထောင်ကြသွားတာအာဘက်3000နဲ့ပြန်ယူပြီးရတယ်ပြန်လွတ်လာပြီးတော့ရှစ်ခုခုပြန်ရောက်လာအဲ့လိုမျိုးပဲဘာလို့သူကသူတို့ကဝယ်ပေးထားလို့ပဲဒီလုပ်တွေလုပ်နိုင်နေတာပေါ့လေအ
ဲ့တော့နောက်ဆုံးထွက်လာတဲ့အခြေအနေကဘာကြောင့်ထွက်လာရလဲရှင
်အော်ဟိုဘယ်လိုပြောမလဲနောက်ပိုင်းကျတော့လေအဲဒီရေရှိဒီမှာဒီသူများမျိုးရင်းနဲ့လှုပ်လို့မရဟာရကျတော့အဆင်မပြေလာဘူးလေအဲ့ဘယ်လိုပြောရဟိုကိုယ့်လက်ပြာပဲလုပ်မလဲအဲ့တော့နေရနေ့နေ့တူကစကားပြောနေရဟာဒီအမြဲအနေထားမျိုးသူဘွားတို့တပတ်ဘွားပြက်နေရတော့ညင်နေရတယ်ဒါပေမဲ့အဲ့ဘွားပြက်နေရမြင်ရတော့အဲ့ဆန်နေပတ်ဆန်နေပြန်ထက်ယူနေရတာဆိုတော့နည်းနည်းကြာလာတဲ့ခါကျတော့စိတ်ထဲမှာအာဟောတို့တော့အဆင်မပြေချက်လာ
ဟုတ်ထွက်လာတော့လွယ်လွယ်ကူကူထွက်လို့ရလား
မရဘူးတော်တော်ကြီးအာအင်းရအဆင်မပြေလို့ပါသိရမလားအင်းရနေမကောင်းဖြစ်လို့ပါဖြစ်လို့တရားဖြစ်လို့နဲ့အချောင်းပြက်စက်မျိုးစုံနေပေါ့နော်တို့ကပြီးမထွက်ဘူးတော်တော်များများပြီးမထွက်ကြဟုတ်
ကဲ့အဲ့တော့ကို့လိုမျိုးပေါ့နော်လူငယ်တွေအဲ့ဒီမှာရွှေကုတ်ကမှဘာမှရွေးချယ်စရာမရှိလို့ဟိုဒါဝင်ငွေအတွက်ပေါ့နော်အားဆိုပြီးတော့ရွှေကုတ်ကမှသွားပြီးလောက်ကင်ဖို့ရှိနေတဲ့လူငယ်တွေရောအဲ့ဒီမှာရှိနေတဲ့လူငယ်တွေနဲ့ပတ်သက်ပြီးတော့ပေါ့လေကိုမမောက်အနေနဲ့ဘလို့ဟိုအကြံပေးခြင်းလဲရှင
်အကြံပေးခြင်းတော့ကျွန်တော်ကတော့ကံကောင်းတယ်လို့ပြောခဲ့ရမှာပေါ့နော်တတိကနည်းနည်းဟိုကျွန်တော်လည်းနည်းနည်းအင်းလေးစာစကားတက်ပါတက်ဆိုတော့နည်းအားကိုးခြင်းနဲ့ထဲမှာပါတာတော့နည်းအဆင်ပြေခဲ့ရလို့ထင်တယ်တကယ်တမ်းကျတော့တချို့ယုံနေဆိုရင်တချို့ဒီဘက်ဒီမျိုးတွေဘက်ကစိုက်တွေဆိုရင်ဒီနှိမ့်ဆက်တာတွေတော့ပြီးရအောင်လုပ်ကြရင်လုံးဝပြင်းမထွက်တာတွေအဲ့ချန်ဝင်းနဲ့ဒီဘက်ကစိုက်တွေဆိုရင်ချန်ဝင်းနဲ့ကနေအပြင်ထွက်ဖို့တော့ကောင်းတော့ပဲတတိယလူလုံးပါမထွက်အဲ့ချန်ဝင်းနဲ့မှာပဲမြဲနေရတယ်ဟုတ်ရှေ့မှာဘလောက်ပဲအနားမှာပဲဘလို့ပဲစစ်ဖြစ်ဖြစ်လုံးဝပြေးလို့မရဘူးအပြေးကုန်လည်းမပြေးဘူးအဲ့အဲ့ချန်မှာပဲမရဘူး
view american တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် american ပြည်တော်စု washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် radio အစီအစဉ်တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ view မနက်ခင်း radio အစီအစဉ်ပထမပိုင်း나이ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်လိုင်းတူမီတာ25 kilohertz 11865လိုင်းတူမီတာ32 kilohertz 6153ညာနဲ့လိုင်းတူမီတာ40 kilohertz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်view ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလ ိုင်းဒိုမီတာ30 kHz 9963တို့အပြင်ပထမပိုင်းနာယူဝက်နဲ့စနေတနင်္လာနေ့မှာထပ်တိုးလှိုင်းလံမီတာ190 kHz 1505တို့ကနေထွက်ပြီးနေပါတယ်။အစီအစဉ်အစအဆုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း view မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်။
ခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုဆက်လက်ကြည့်ကြအောင်ပါမြို့သားညီညွတ်ရေးအစိုးရ NUG ပြန်လည်ဖွဲ့စည်းသင့်တယ်ဆိုတဲ့ဝေဖန်ချက်တွေမြန်မာလာချိန်မှာပဲ NUG ဝန်ကြီးချုပ်မန်းဝင်းခိုင်တန်းကတော်လိုင်းရေးအောင်မြင်ဖို့အတွက်လိုအပ်တဲ့အပြောင်းလဲတွေကိုရဲရဲဝံ့ဝံ့ဆောင်ရွက်သွားမယ်လို့2025နှစ်သစ်ကူမိန်ကွန်းမှာထည့်သွင်းပြောကြားသွားခဲ့ပါတယ်လက်ရှိအချိန်မှာ NUG ပြန်လည်ဖွဲ့စည်းဖို့လိုပါသလား NUG ရဲ့အားနည်းချက်အားသာချက်တွေကဘာတွေပါလဲစောင်းပါရှင်ပြည်သွေးနိုင်ကအခုလိုတင်ပြထားပါတယ
်အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနီ NUG ပြန်လည်ဖွဲ့စည်းဖို့လိုအပ်သလားNUG ရဲ့အနာဂတ်ကိုဘယ်သူတွေကအဆုံးပြတ်ပေးမှလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ2025ခုနှစ်မှာတော်လိုင်းရေးအောင်မြင်ဖို့အတွက်လိုအပ်တဲ့အပြောင်းလဲတွေကိုတွန်းဆုတ်နေမှာမဟုတ်ဘဲရဲရဲဝံ့ဝံ့ဆောင်ရွက်သွားမှာဖြစ်တယ်ဆိုတဲ့အကြောင်းကိုလည်းအလေးအနက်ထားပြောကြားလိုပါတယ်။အခုလိုပြောကြားခဲ့တာကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးချုပ်မန်းဝင်းခိုင်တန်းပဲဖြစ်ပါတယ်။ဇန်နဝါရီလ1ရက်နေ့ကပြောကြားခဲ့တဲ့နှစ်သစ်ကူမိန်ကွန်းမှာထည့်သွင်းပြောကြားသွားခဲ့တာပါတော်လိုင်းရေးကာလ4နှစ်နီးပါးရှိလာချိန် NUG ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေမြင့်မားလာချိန်မှာ NUG ဝန်ကြီးချုပ်မန်းဝင်းခိုင်တန်းရဲ့ပြောကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်နှစ်သစ်ကူမိန်ကွန်းမှာပဲမန်းဝင်းခိုင်တန်းက NUG အစိုးရအနေနဲ့တော်လိုင်းရေးအတွက်ပုံမကောင်းမွန်ထိရောက်တဲ့စုဖွဲ့လှုပ်ဆောင်မှုတွေကိုပြုပြင်ပြောင်းလဲဆောင်ရွက်သွားမှာဖြစ်တယ်လို့ဥဆောင်မှုလိုအပ်ချက်ကြောင့်ဖြစ်ပေါ်လာတဲ့အုတ်ချုပ်ရေးဆိုင်ရာစီရေးဆိုင်ရာအားအနေချက်တွေကိုလည်းစ조사ပြင်ဆင်သွားဖို့အသင့်ဖြစ်နေတယ်လို့လည်းထည့်သွင်းပြောကြားခဲ့တာတွေ့ရပါတယ်။လာလို့ပါပဲ။ NUG ယာယီသမ္မတဒူဝါလာရှိလာကလည်း NUG အစိုးရဟာအဝေးရောက်အစိုးရဖြစ်လို့မရပါဘူး။မြေပြင်မှာလက်တွေ့ကျကျအင်အားတည်ဆောက်ရမှာဖြစ်တယ်။အစိုးရဖွဲ့ဝင်အားလုံးအင်အားတွေကိုပြည်တွင်းမှာလာစုကြဖို့လက်တွေ့ကြလုံလထုတ်စီကျင်ပါတယ်လို့2024နိုဝင်ဘာ26ရက်နေ့ကအစိုးရအဖွဲ့အစည်းအဝေးမှာနိုင်ငံခြားရောက်နေတဲ့အစိုးရအဖွဲ့ဝင်တွေပြည်တွင်းပြန်လာကြဖို့ပြောကြားခဲ့ပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအဓိကထားဝေဖန်ကြတာကတော့ဝန်ကြီးဌာနတွေဖောင်းပွားနေပြီးနေပြည်တော်မှာထိုင်တဲ့ပုံမှန်အစိုးရတရက်လူဖြစ်နေတာစီရေးအရာတိုက်ခိုက်သိမ်းပိုက်စိုးမိုးထားတဲ့နယ်မြေဒေသတွေမှာအုတ်ချုပ်ရေးကိုပြည်ပြင်ထိရောက်အောင်မဆောင်ရွက်နိုင်တာအထူးသဖြင့်အုတ်ချုပ်ရေးတာဝန်ယူရတဲ့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတွေမြေပြင်မဆင်းကြတာ NUG ဝန်ကြီးတချို့နိုင်ငံခြားတိုင်းပြည်တွေမှာရောက်ရှိနေထိုင်နေကြတာ NUG အနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံရေးသဘောတူညီချက်ရရှိအောင်မဆောင်ရွက်နိုင်သေးတာတွေအပေါ်မှာအများဆုံးဝေဖန်ထောက်ပြကြတာတွေ့ရပါတယ် NUG အပေါ်အပြုသဘောဝေဖန်ရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ကိုအေယာဝတီသတင်းဌာနကဇန်နဝါရီ17ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။ပညာအောင်ရေးသားတွေ2024ခုနှစ်အမျိုးသားညီညွတ်ရေးအစိုးရအပေါ်သုံးသပ်ချက်ဆောင်းပါးဖြစ်ပါတယ်။ဆောင်းပါးမှာ NUG ကိုအမျိုးသားညီညွတ်ရေးအစိုးရပုံစံပုံဖော်ထားတော်လဲလက်တွေ့တွင်အစိုးရတရက်ဆိုသည့်တဲ့ပြည်မရှိနေဦးအင်အားစုများ PDF များကိုခေါင်းဆောင်သည့်အဖွဲ့အစည်းတရက်အခြားတိုင်းသားလက်နက်ကိုင်အဖွဲ့အစည်းများနှင့်နိုင်ငံရေးအရာနားလည်မှုတည်ဆောက်ပြီးစီရေးရပူပေါင်းဆောင်ရွက်နိုင်ရန်စ조사နေသည့်အဖွဲ့အစည်းဖြစ်၏လို့ဆောင်းပါးရှင်က NUG ကိုအဓိပ္ပာယ်ဖွင့်ဆိုထားပါတယ်။ဆောင်းပါးမှာ PDF တွေလက်နဲ့တက်ဆင်နိုင်စွာ PDF တွေအချိန်တိုအတွင်းမှာတိုက်ခိုက်နိုင်စွာတိုးတက်လာတာကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေမြေပြင်မှာတွေ့ရတာ၄နှစ်ကာလရောက်လာပြီမဲ့ NUG ဗန္ဓာရေးဌာနရဲ့ဗန္ဓာငွေရှာဖွေနိုင်စွာကြဆင်းမသွားတာနိုင်ငံခြားရေးဌာနရဲ့တန်တမာရေးလှုပ်ရှားမှုနဲ့ကုလသမဂ္ဂမှာတန်အမတ်နေရာဆက်လက်ရရှိအောင်ထိန်းထားနိုင်တာတွေကို NUG ရဲ့အားသာချက်တွေအဖြစ်အတိမပြုဖော်ပြထားတာတွေ့ရပါတယ်။ NUG ပြုပြင်တဲ့အချက်၃ချက်ကိုလည်းထောက်ပြထားပါတယ်။ပထမအချက်ကတော့ NUG ဖွဲ့စည်းပုံကဖောင်းပွားနေပြီးစစ်ကာလနဲ့ကိုက်ညီတဲ့ဂ ြစ်လက်တဲ့ပုံစံနဲ့ပြန်လည်ဖွဲ့စည်းရန်ဒုတိယအချက်ကအမျိုးသားညီညွတ်ရေးအစိုးရဆိုပေမဲ့တိုင်းရင်းသားဒေသတွေအပေါ်အုပ်ချုပ်ရေးတက်ရောက်မှုမရှိတာဒီပြဿနာကို NUG အနေနဲ့ချက်ချင်းဖြေရှင်းနိုင်မှာမဟုတ်ပေမဲ့ရေးရှင်းမှာဘယ်လိုလုပ်မလဲစဉ်းစားထားရနဲ့တတိယအချက်ကတော့လက်ရှိ NUG နေရာမှာတိုင်းရင်းသားတပ်ဖွဲ့တွေကိုကိုစားပြုသူများပါဝင်တဲ့အဖွဲ့အစည်းနဲ့အစားထိုးရေးတို့ဖြစ်ပါတယ်တတိယအချက်နဲ့ပတ်သက်ပြီးဆောင်းပါရှင်က NUG အစိုးရတာဝန်ရှိသူတူဦးကအသွင်ကူးပြောင်းရေးကာလအမျိုးသားညီညွတ်ရေးအစိုးရ Transitional National Unity Government TNUG ဖွဲ့စည်းဆောင်ရွက်မည်ဟုပြောဆိုသည်ကိုတွေ့ရ၏မည်သို့ပင်ဖြစ်စေလက်တွေ့အလုပ်ဖြစ်သည့်ပုံစံဖြစ်ရန်လိုဤလို့မှတ်ချက်ပေးရေးသားထားပါသည်ဘယ်ဖွဲ့စည်းဘယ်အသင်းဖွဲ့မဆို Review and Reform ပြန်လည်ဆန်းစစ်သုံးသပ်ဖို့နဲ့ပြန်လည်ပြုပြင်ဖွဲ့စည်းဖို့လိုအပ်မှာဖြစ်ပါသည်အခုလို NUG တက်တန်း၄နှစ်နီးပါးရှိလာချိန်မှာတော်လှန်ရေးအောင်မြင်ဖို့အတွက်လိုအပ်တဲ့အပြောင်းအလဲတွေကိုရဲရဲဝံ့ဝံ့ဆောင်ရွက်မယ်ဆိုတဲ့ NUG ဝန်ကြီးချုပ်မန်းဝင်းခိုင်တန်းနဲ့နိုင်ငံခြားတိုင်းပြည်တွေရောက်နေတဲ့ NUG ဝန်ကြီးတွေပြည်တွင်းပြန်လာပြီးမြေပြင်မှာလက်တွေ့ကျကျတိုက်ပွဲဝင်ဖို့ပြောကြားခဲ့တဲ့ NUG ယာယီသမရဒူဝါလာရှိလာတို့ရဲ့ပြောကြားချက်တွေကိုစောင့်ကြည့်လေ့လာသူတွေကကြိုဆိုကြတာတွေ့ရပါတယ် NUG ရဲ့တချို့ဝန်ကြီးဌာနတွေပေါင်းမယ်တချို့ဝန်ကြီးဌာနတွေဖျက်သိမ်းမယ်လူအခွင့်အရေးဝန်ကြီးဌာနကိုဖျက်သိမ်းပြီးလူအခွင့်အရေးကော်မရှင်အဖြစ်ပြန်လည်ဖွဲ့စည်းမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာတွေ့ရပါတယ်။အခုချိန်မှာ NUG ပြုပြင်ပြောင်းလဲမယ်ပြန်လည်ဖွဲ့စည်းမယ်ဆိုတာကောင်းပါတယ်။တော်လိုင်းရေးမှာတိုင်မင်ကအရေးကြီးပါတယ်။အချိန်ကိုက်ဖြစ်ဖို့လိုပါတယ်။အခုချိန်မှာပြည်တွင်းအင်အားစုတချို့ကလူမှုနာနေပြီဆိုတာရှေ့တန်းတင်ပြီးစစ်ပွဲတွေရောက်တဲ့နေရာမှာရပ်ရည်နဲ့တွဲဆုံဆွေးနွေးရေးလိုင်းတင်လာကြတာရှိပါတယ်။ဒါဟာတော်လန်ရေးအတွက်အန္တရာယ်ကြီးပါတယ် NUG အနေနဲ့နိုင်ငံရေးအရာတေချာတုံ့ပြန်နိုင်ဖို့လိုပါတယ်မဟုတ်ရင်2010ကာလပြန်ရောက်2008ဖွဲ့စည်းပုံအောက်မှာနိုင်ငံရေးတန်တရာလဲနေနိုင်ပါတယ်တွဲဆုံဆွေးနွေးရေးတွေလုပ်ခဲ့ပြီးပြီလေအကြမ်းမဖက်တဲ့နီလာ non violence နီးတွေလည်းကျင့်သုံးခဲ့ပြီးပြီလေရွေးကောက်ပွဲတွေလည်းအကြင်ကြင်ဖြတ်ခဲ့ပြီးပြီဘာလို့လက်နက်ကင်တော်လန်ရေးပေါ်လာရတာလဲအဖြေကရှင်းပါတယ်စစ်တပ်ကြောင့်ပါပဲမြန်မာစစ်တပ်ဟာတွဲဆုံဆွေးနွေးလို့ရတဲ့အစားတွေကလားစဉ်းစားဖို့လိုပါတယ်လူမှုနာနေပြီးတိုင်းပြည်နာနေပြီးဆိုရင်တော်လိုင်းရင်မြန်မြန်အောင်အောင်လုပ်ဖို့လိုပါတယ်အဲ့ဒီအတွက် NUG ပါလုပ်မလဲအဲ့ဒါကအရေးကြီးပါတယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတူကဆိုပါတယ် NUG ကိုဘယ်လိုအချိန်မှာဘယ်လိုပုံစံနဲ့ပြန်လည်ဖွဲ့စည်းမလဲဆိုတာကတော့စောင့်ကြည့်ကြရမှာပါအေယာဝတီဆောင်းပါရှင်ဗညာအောင်ကတော့NUG အနာဂတ်သည်ဝေဖန်ပြစ်တင်ရှုတ်ချနေသူများပေါ်တွင်မူတည်ခြင်းမရှိပါ NUG အခိုင်အမာလှုပ်ဆောင်မှုများကသာ NUG အကောင်အဆိုးနှင့် NUG အနာဂတ်ကိုဆုံးဖြတ်ပေးပါလိမ့်မည်လို့မှတ်ချက်ပြုရေးသားထားပါတယ်ခင်ဗျာ
အခုတော့ ISP မြန်မာရဲ့မြင်ကွင်းချမဆူများအစီအစဉ်ဖြစ်ပါတယ်ပြည်သူတွေကြုံတွေ့ရတဲ့အခက်အခဲတွေထဲမှာအကြီးမားဆုံးအခက်အခဲကကျဆင်းမီဖြစ်တာကိုတွေ့ရှိရပါတယ် ISP ကသုံးသပ်ထားတာကိုကြည့်ကြအောင်ပ
ါဆယ်လတာအတွင်းကောက်ယူရရှိခဲ့တဲ့အချက်အလက်တွေရပြစ်စင်မီပြတ်တဲ့ဒုက္ခကပြည်သူတွေအတွက်အကြီးမားဆုံးဖြစ်နေပါတယ်။ဂျာဟာပြီးခဲ့တဲ့နှစ်မတ်လကနေဒီဇင်ဘာလအတွင်းနိုင်ငံတော်ဝန်မြို့နယ်130မှာလေလာခဲ့မှုပါ။ပြစ်စင်မီပြတ်တာဟာနေ့စဉ်ရင်ဆိုင်ရတဲ့အဆိုးဆုံးအခက်အခဲဖြစ်ခဲ့တာကိုတွေ့ရပါတယ်။စိတ်မလုံခြုံတာကဒုတိယအဆိုးဆုံးအခက်အခဲပါ။လမ်းပန်းဆက်သွယ်ရေးခက်ခဲတာကတတိယဖြစ်ပါတယ်အတင်းအကျပ်ငွေကြေးတောင်းခံတာနဲ့အင်တာနက်ပြတ်တာတွေကလည်းကြီးမားတဲ့နေ့စဉ်ဒုက္ခတွေပါစစ်တမ်းပါမြို့နယ်တွေရဲ့90ရာခိုင်နှုန်းကတရက်စင်မီပြတ်တာကိုဆိုးဆိုးရွားရွားရင်ဆိုင်ခဲ့ရတာပါမြို့နယ်130မှာ100နဲ့အထက်ကစစ်တမ်းကာလ10လလုံးပြည့်စင်မီပြတ်တာကိုခံခဲ့ရပါတယ်။ မိုးရာသီမာတောင်လျှက်စင်ပြီးပြတ်တာတွေကရော့မသွားခဲ့ပါဘူးစိတ်မလုံခြုံမှုကိုခံစားခဲ့ရတာကပြန်မြ95မြို့နယ်နဲ့အထက်ရှိပါတယ်လမ်းပန်းဆက်သွယ်ရေးခက်ခဲမှုတွေရှိခဲ့တာက85မြို့နယ်နဲ့အထက်ပါအခု2025ခုနှစ်အစမှာပဲလျက်စစ်တပ်အားမလုံလောက်ဘူးဆိုပြီးစစ်ကောင်စီဟာလျက်စစ်မီးပေးချိန်တွေကိုထပ်လျှော့လိုက်ပြန်ပါတယ်အခုလိုညော့လာတာကတပ်အားလိုင်းတွေဖျက်ဆီးခံရတာတဘာဝထံွေနှဲလာတာနဲ့ယာကီမုန်တိုင်းတွေကြောင့်လို့ဆိုပါတယ်ရန်ကုန်မှာတရက်မှာ၈နာရီပဲလျက်စစ်မီးပေးနိုင်တော့တာပါမန္တလေးမှာတော့တရက်ကို6နာရီပဲပြီးနိုင်ပါတယ်ဒါပေမဲ့တတ်မှတ်ချင်းအတိုင်းမီးမလာတာမျိုးတွေလည်းရှိနေပါတယ်ကျန်တဲ့ဒေသတွေမှာဆိုရင်တော့ရန်ကုန်နဲ့မန္တလေးထက်ကိုလျက်စစ်မီး300မှုပိုနေပါတယ်နေပြည်တော်မှာတော့တရက်ကို16နာရီလောက်လျက်စစ်မီး3နိုင်နေပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့ VOA ပြည်တပ်ရဲ့အမြင်တွေကိုနားထောင်ကြရအောင်ပါမြန်မာပြည်ပပေးစာတွေကိုမအေးတန်တာကျော်ကပြန်ချပေးထားပါတယ
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်ရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။မင်္ဂလာနှစ်သစ်ကာလမှာပြည်ရဲ့အဖွဲ့သားတွေအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေ။လွန်ခဲ့တဲ့အနှစ်90ကျော် Radio Kick ခရဲကနားတော်ရဆင်လာခဲ့တာအခုလိုမျက်စိနဲ့ပါမြင်ရမယ်လို့အိမ်မက်တောင်မမက်ခဲ့ပါဘူး။အသက်ရှင်ကျန်းမာသည့်အထိအားပေးနေမှာပါ VOE လို့တော်ရရှင်တယောက်ရေးလာပါတယ်။အထူးကျေးဇူးတင်ပါတယ်နော်။မင်္ဂလာပါ VOE VOE ကထုတ်လွှင့်တဲ့တပတ်စာအစီအစဉ်တွေကိုနားထောင်ရတာနိုင်ငံရေးဗဟုသုတတွေလည်းတိုးလာသလိုကမ္ဘာပေါ်ကအကြောင်းတွေကိုပြည်ရင်းကအကြောင်းတွေကိုလည်းသိရကျန်းမာရေးနဲ့ပတ်သက်တဲ့ဗဟုသုတတွေလည်းရတော့ VOE ကိုကျေးဇူးတင်လျက်ပါဗျာ VOE ဝိုင်းတော်သူဝိုင်းတော်သားများလည်းဘေးကင်းကျန်းမာကြပါစေအစဉ်အားပေးလျက်ပါလို့ကိုမိုးစောရေးလာပါတယ်ရှင်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်နော်ကိုမိုးစောကြီးဘေးကင်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်ဗီယိုရဲ့အမေရိကန်တန်ရုံးချုပ်တည်ရှိတဲ့အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာတော့အခုဟိုတယ်လောကပဲနှင်းနေလဲကြ။နောက်ပြီးတော့ဒီနေ့တနင်္ဂနွေနေ့လဲနှင်းတော်တော်လေးကြာမယ်လို့ပြောထားတယ်လို့မျိုးရာသီဥတုကခုတလောအေးလုံးအားကြီးတဲ့အတွက်ကြောင့်မို့ကြာထားတယ်။နှင်းနေလဲအေးပြဲမပြောနိုင်။ပို့တော့မဲ့မြင့်ကြီးလဲခဲသွားတဲ့အထိချဲအေးနေရပါတယ်နော်။ဒီမှာသောရရှင်တယောက်ကိုမျိုးဆိုရယ်သောရရှင်မသူကအရန်အေးတယ်ကျမ်းမာရေးခရူးဆိုင်ကြပါတဲ့ဒီမှာလဲအရန်အေးတယ်တဲ့ဟုတ်ကဲ့မြန်မာနိုင်ငံမှာအရန်အေးတယ်လို့ပြောနေပါတယ်ဟုတ်ပါတယ်ထိုင်းနိုင်ငံချင်းမိုင်မှာရောက်နေတဲ့မြန်မာသောရရှင်တွေကလည်းအိမ်မှာတော်တော်လေးအေးနေတယ်လို့ပြောနေပါတယ်နော်နောက်ထပ်သောရရှင်တွေကလည်းတော်တော်အေးမှာပဲတဲ့ကျမတို့ရဲ့အစီအစဉ်တင်ဆက်ပေးတဲ့ဓာတ်ပုံတွေကိုကြည့်ပြီးတော့ပြောလာတာပါမြင်ရတဲ့ရှုခင်းတွေကတော့ပကြီကားတစ်ချက်လို့လှပပါတယ်တဲ့ဟုတ်ကဲ့ပါပကြီကားလို့လာတာမှန်ပါရဲ့เนาะအထူးသဖြင့်ခုလိုမျိုးဆက်ပြီးတော့ဟိုအပူချိန်ကရေခဲမှန်အောက်ကနေပြီးတော့မတက်ဘူးဆိုတဲ့အခြေအနေမျိုးမှာဆိုရင်ကြာထားတဲ့နှင်းတွေကဒီလိုဖြူလွားလွားနဲ့အကုန်လုံးသဝင်းကြီးတစ်ခုလုံးလှနေတာဖြစ်ပါတယ်တချို့ရေခဲတွေကတော့ဆူဆွတ်တက်ပြီးတော့ဆူထိုင်းစာများတယ်ရာသီဥတုအေးအေးချိန်ကလည်းအဲ့လောက်ထိအေးမနေဘူးဆိုရင်တော့ရေခဲတွေအေးပြောပြီးတော့ဒီရွှွင့်ရေတွေနဲ့ရောပြီးတော့ရေခဲအမဲရောင်တွေဖြစ်ပြီးတော့တော်တော်လေးကြည်ရဆိုပါတယ်เนาะ ံပြောခုနကတော့ပြောခဲ့သလိုပဲနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သရရှင်ရဲ့စာတွေကိုဖော်ပြပေးကြပါတယ်ရှင်။အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကအကြိုကာလပဲရှိသေးတယ်တဲ့။ပြောစကားတွေကရန်စကားတွေပဲပြဿနာရှာမဲ့စကားတွေပဲပြောနေတာ2025မှာကဘာကြီးကအေဂျင့်မယ်လို့မထင်ပါဘူး VOE အမေရိကန်တွေတော့လူရွေးမှပဲထင်ပါရဲ့တဲ့ဒါသရရှင်တယောက်ရေးလာတာပါပြီးခဲ့တဲ့တပတ်တုန်းကတော့သရရှင်ရေးလာတဲ့အထက်မှာအခုဇန်နဝါရီလ20ရက်နေ့မှာကျန်းသစ္စာဂျိန်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ပြန်လည်ရွေးကောက်ခံရတာနဲ့ပတ်သက်ပြီးတော့အထူးဝမ်းမြောက်ပါကြောင်းအထူးကြိုဆိုပါကြောင်းရေးလာတာဖြစ်ပါတယ်ခုနကတော့ပဲသောရရှင်တယောက်ဒီနှစ်ချမ်းပါတယ်ဆိုတော့ရေးလာတာပါเนาะအခုလည်းသောရရှင်နောက်ထပ်သောရရှင်ချက်ချင်းမြစ်တာဆိုတဲ့အကောင်းဆုံးနဲ့ရေးလာတဲ့သောရရှင်ကလည်းချမ်းလွန်းလွန်း6လောက်တောင်မဆက်နိုင်ဘူးလို့ရေးလာပါတယ
် VOA ရေဒီတရက်နေ့အတွင်းတိတိတသာအေးလာပါတယ်ချမ်းလို့ကွေးတာ6လောက်တောင်မဆက်နိုင်ပါဘူးဒါမှဒိုဆောင်းကွဒါမှဒိုဒီဇင်ဘာကွာလို့တွေးမိပါတယ်ကျွန်တော်ကဥရုယာဒီရဲ့အထင်ကရလာတွေကိုချစ်တယ်လို့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းရင်းသားအနွယ်မဟုတ်တဲ့မျိုးနွယ်စုများကိုလည်းချစ်ပါတယ်။ကိုမွေးဖွားကြည်ပြင်းခဲ့တဲ့ရေမြေကိုကိုတန်ရောစဉ်ရှိကြမှာပဲ။နောက်ဖက်ဒရယ်ပြည်ထောင်စုအသစ်မှာနိုင်ငံသားတွေအချင်းချင်းချစ်ခင်ကြလိမ့်မယ်၊စီးလုံကြလိမ့်မယ်လို့ပြောနိုင်တယ်။တော်လန်ရေးကလည်းသူ့အဆင့်နဲ့သူစနစ်တကျတိုးတက်ဖြစ်ထွန်းလာပြီးပန်းတိုင်ရောက်တော့မှာပါ။လွတ်မြောက်နယ်မြေတစ်ခုဖြစ်လာရင်တော်လန်ရေးအဖွဲ့တွေရဲ့နှလုံးရည်ကိုပြရမယ့်အချိန်ရောက်လာပါပြီ။အုတ်ချိုရေးကာလအတွင်းမှာကောင်းမွန်မြတ်တာပြီးဘဲမလိုက်တဲ့အုတ်ချိုရေးရှိဖို့စာပြုံးမွေးမြူရေးနဲ့နေဆက်စည်းပွားရေးကိုအားပေးဖို့မြတ်တဆန္ဒတဲ့တရားရေးစနစ်ရှိဖို့မတူကွဲပြားမှုတွေကိုကိုယ့်အဖွဲ့အစည်းရဲ့အင်အားအဖြစ်တည်ဆောက်ဖို့အလုံးဟာဒန်းတူရည်တူရှိတဲ့နိုင်ငံသားတွေပဲဖြစ်တယ်လို့ခံယူဖို့လိုပါတယ်။ကောင်းတဲ့စေတနာနဲ့စီလုံးညီညွတ်မှုအတွက်အကြံပြုတာပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တယောက်တည်းရဲ့ထင်မြင်ချက်မျှတာပါ
ဒါကတော့ဒီသရရှင်ရဲ့ကိုပိုင်နိုင်ငံရေးအမြင်ကိုဖော်ပြပေးလိုက်တာဖြစ်ပါတယ်။အခုလိုမျိုးကိုပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်လူခွေရဲ့အဖြစ်ထုတ်ဖော်ပြောခြင်းနဲ့ဆိုတော့ကျွန်တော်တို့ view တွေကိုစာရေးပြီးတော့အများသိအောင်ဝေမျှလို့ရပါတယ်နော်။အခုဆက်ပြီးတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ပြဿနာတရက်တင်ပြချင်ပါတယ်ဆိုတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့အစာကိုဖော်ပြပေးချင်ပါတယ်။အမြင့်မဖော်လို့ပါခင်ဗျာလို့အစာချီပြီးတော့ဒီသောရရှင်ကမြန်မာနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေဖိနှိပ်မှုတွေကလည်းရုံထွက်နိုင်မှုတွေပညာရေးလမ်းကြောင်းကကျိုးပန်းနေကြရတဲ့အထက်မှာအခက်အခဲကြုံနေရလို့မြန်မာပြည်သူတွေကိုကူညီပေးဖို့မေတ္တာရက်ခံပါတယ်လို့ရေးလာခဲ့ပါတယ
်။မင်္ဂလာပါမြန်မာနိုင်ငံကမိဘတွေနဲ့လူငယ်တွေကြုံတွေ့နေရတဲ့ပညာရေးဆိုင်ရာပြဿနာတစ်ခုကိုတင်ပြချင်ပါတယ်။မြန်မာနိုင်ငံမှာအနာဂတ်မသေးကြတာနဲ့စစ်မှုထမ်းဥပဒေအပအဝင်အခက်အခဲတွေအများကြီးရှိလာကြောင်းပြည်ပနိုင်ငံတွေကိုတွားရောက်ပညာသင်ကြားနိုင်ဖို့ကြိုးစားနေကြသူတွေအများကြီးပါ။ငွေကြေးတက်နိုင်သူတွေလည်းပါသလိုပညာသင်စုရအောင်ကြိုးစားပြီးလီလန်းရှာဖွေနေကြသူတွေလည်းအများကြီးရှိကြပါတယ်။နိုင်ငံခြားတက္ကသိုလ်တွေမှာပညာသင်နိုင်ဖို့ဝင်ခွင့်ရနိုင်ဖို့အတွက် IELTS, GCSE,GED စတဲ့လိုအပ်တဲ့သင်ကြားသင်ယူမှုတွေနဲ့ဆောင်ပွဲတွေဝင်ရောက်ဖြည့်ဆို့ကြပါတယ်။အခုလက်ရှိမှာငွေကြေးကုန်ကျမှုတက်တာတာအချိန်ကုန်တက်တာတာတွေကြောင့်အမေရိကန်ပညာရေးအစီအစဉ်တစ်ခုဖြစ်တဲ့ GED ကိုဖြည့်ဆို့သူပိုများတာတွေ့ရပါတယ်။မြန်မာအကြောင်းသားတွေအများအပြားဖြည့်ဆို့ကြသလိုအမှတ်ကောင်းကောင်းနဲ့အောင်မြင်သူတွေလည်းများလာပါတယ်။ပြီးခဲ့တဲ့2023ခုနှစ်လယ်ပိုင်းကစပြီးတော့ GED ဖြည့်ဆို့ကြသူတွေမှာပြဿနာလေးတွေရှိလာတာခဏထိပါပဲသတ်မှတ်အတည်ပြုထားတဲ့စာဖြေဌာန exam center တွေမှာဖြည့်ဆို့ကြတာဖြစ်ပေမဲ့ရလာတဲ့အမှတ်တွေကိုအတိမတ်မပြုတာပယ်ဖျက်ခံရတာအမှတ်တွေ short ချခံရတာလိုအပ်တဲ့အမှတ်ရှင်းတွေအချိန်မီမရတာတွေအပြင်တချို့ကလေးတွေမှာဆက်လက်ဖြည့်ဆို့ခွင့်မရတော့တာမျိုးတွေအများကြီးကြုံတွေ့နေကြပါတယ်သက်ဆိုင်ရာ GED က email တွေကိုဆက်သွယ်စုံစမ်းပေမဲ့တိကျတဲ့အဖြေမရပဲအခက်အခဲရင်ဆိုင်နေရသူတွေအများကြီးရှိနေကြပါသေးတယ်။ဒါကြောင့်မြန်မာလူငယ်တွေရင်ဆိုင်နေရတဲ့အခက်အခဲကိုကူညီဖြေရှင်းပေးနိုင်ဖို့ VOA ကတစ်ဆင့်တင်ပြလိုက်ပါတယ
်။အမည်မဖော်လိုတဲ့သောရရှင်ဖြစ်ပါတယ်။ဒါကတော့ဒုက္ခဆင်းရဲကြုံတွေ့နေရတဲ့နိုင်ငံမှာလူငယ်တွေရဲ့ထွက်ပေါက်ပညာရေးနဲ့ပတ်သက်ပြီးတော့အခက်အခဲတွေကြုံတွေ့နေရတာကိုသက်ဆိုင်ရာကဖြေရှင်းပေးစီခြင်းလို့အခုလိုမျိုးအများသိအောင်ရေးလာတာဖြစ်ပါတယ်နော်။ကြည်တီဆောင်မနဲ့ပတ်သက်ပြီးတော့တကြွနားလေသူတွေသူမင်းမြတ်ထားတဲ့ကိစ္စလေးကိုစုံစမ်းကြည့်ပြီးတော့ဖြည့်ရှင်းပေးရင်တော့အလုံးအတွက်အကျိုးရှိမယ်လို့ထင်မိပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်။အားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဒေးရနေရဲ့ခင်ရှင်ရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးတော့ကမ္ဘာတစ်လောအထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာကျင်းပနေတဲ့မဟာကွမ္ဘမေလာဘာသာရေးပွဲတော်တစ်ခုမှာဒူသန်20ကျော်ဟာမြင့်သုံးမှုဆုံတဲ့နေရာမှာရေးဆင်းချိုးခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံအရှေ့ပိုင်းဘာညာပြည်နယ်ကပူတင်ရောက်သူတူဟာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တူလာကြောင်းလူသိများပြီးဈေးရောင်းကောင်းနေပါတယ်။ဒီလိုသတင်းလေးတွေကိုကိုချင်းချမ်းနဲ့မတ်မြတ်စေအောင်တို့ကတင်ဆက်ထားပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းပရာရာချ်မြို့မှာကျင်းပနေတဲ့မဟာကွမ်ဘမေလာဘာသာရေးပွဲတော်တစ်ခုမှာလူသန်း20ကျော်ဟာမြစ်သုံးခုဆုံတဲ့နေရာမှာရေးဆင်းချူခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါရယ်။အခုလိုကင်ဂါမြစ်၊ရမုန်နာမြစ်နဲ့သူရသတိမြစ်ဆုံတဲ့နေရာမှာရေးချူတာကြောင့်ယုံကြည်သူတွေအနေနဲ့အပြစ်တွေအလုံးကကင်းစင်ပြီးတန်တရာကနေလွမြောက်နိုင်တယ်လို့ယုံကြည်ကြပါတယ်။၁၂နှစ်တခါကျင်းပတဲ့ဒီပွဲကိုမဟာခုံးမေလာကြီးကျယ်တဲ့ရေတံခါးပွဲတော်လို့နာမည်ပေးထားပြီးပြည်ရင်းပြည်ပကခီးသွွားဧည့်သည်တန်400ကျော်လာရောက်မယ်လို့ခန့်မှန်းပါတယ်။ဟိန္ဒူဘာသာရေးယုံကြည်ချက်ကသက်ဆင်းလာတဲ့ဒီပွဲတော်ကို104ခုမှာ3နှစ်ချာအလှည့်ချကျင်းပတာဖြစ်ပြီးတော့၁၂နှစ်ပြည့်တဲ့အချိန်မှာတော့မဟာလို့သတ်မှတ်ခေါ်ဆိုပြီးပိုးပြီးမင်္ဂလာရှိတယ်လို့ယူဆတာကြောင့်လူအများကြီးလည်းပူလာကြတာပါ။ဟိန္ဒူဘာသာရေးယုံကြည်ချက်အရဘိန္ဒနုဖန်ဆင်းရှင်ဖျားဟာမကောင်းဆိုးဝါးနဲ့ဆက်နှစ်ရကြာတိုက်ခိုက်ပြီးတော့ရွှေရည်တကောင်းကိုပြန်လှူခဲ့ရတာပါ။အဲဒီတိုက်ခိုက်တဲ့အချိန်မှာရည်တကောင်းတွေကမတည်စည်းအရေဟာကဘာမြေပေါ်ကမြို့လေးနေရာကိုကျခဲ့တာပါ။အဲဒီကျခဲ့တဲ့မြို့လေးမြို့ဖြစ်တဲ့ဖရာရာဂျ်ဟာရီဒွာဥဂျိုင်းနဲ့နရှိ့မြို့တွေမှာဒီပွဲတော်ကို3နှစ်ချာစီအလှည့်ချကျင်းပပါတယ်ရှင်။
ပါကစ္စတန်နိုင်ငံအရှေ့ပိုင်းပန်ချက်ပီနယ်ကပူတင်ရောင်းသူတို့ဟာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တူတာကြောင့်လူသိများပြီးဈေးရောင်းကောင်းနေပါတယ်။အသက်53နှစ်ရှိပြီဖြစ်တဲ့ဆလင်းဘာဂါဟာဈေးဝယ်ရေးအာရုံစိုက်လာဖို့အတွက်လည်းတချင်းဆိုပြလေးရှိပါတယ်။ပန်ချက်ပီနယ်အလဲပိုင်းရှီဝါမြို့လေးကလမ်းတစ်လျှောက်ရောင်းစုံလှဲလေးကိုတွန်းပြီးနိုထမင်းပူတင်ရောင်းတဲ့ဘက်ကဟာဆောင်းအေးတံကိုခံနိုင်အောင်အနှွေးတဲ့ဂျက်ကက်အမဲရောင်ကိုဝတ်ဆင်လေးရှိပါတယ်။သူဟာမွေးရပါအယ်ဘီနိုလို့ခေါ်တဲ့အရေးပြားအယောင်ခြေတက်မရှိတဲ့အတွက်ဇပင်ကအစတကိုယ်လုံးဖြူနေပြီးဒေါ်နယ်ထရမ့်နဲ့ရုပ်ချင်းဆင်တဲ့အတွက်လည်းသူ့နောက်ကလိုက်ပြီးဓာတ်ပုံရိုက်သူတွေအိမ်အထိလိုက်လာသူတွေတောင်ရှိတယ်လို့ဘက်ကာကပြောပါတယ်။သူရောင်းတဲ့နိုထမင်းပူတင်းကလည်းစားလို့ကောင်းတယ်လို့ဖောက်သည်တွေကပြောပါတယ်။ဒေါ်နယ်ထရမ့်ကိုလည်းသူ့ရဲ့နိုထမင်းပူတင်းကိုလာစားဖို့ပါကစ္စတန်ကိုလာခဲ့ဖို့ဘက်ကာကဖိတ်ခေါ်ထားပါတယ်ခင်ဗျာ။
ကမ္ဘာအေးအေးဆုံးဒေသတစ်ခုဖြစ်တဲ့ရုရှားနိုင်ငံယာကူရှားဒေသမှာမာရသွန်အပြေးပြိုင်ပွဲကျင်းပခဲ့ပါတယ်။အဲ့ဒီဒေသပူချိန်ကအမြင့်တဲ့အနှုန်း90ဒီဂရီဆယ်ဆီယပ်လောက်ပဲရှိပြီးတော့
အိုမိုင်ခွန်စကီဒေတာမှာအမြင့်အခြေချနေထိုင်သူတွေရှိတဲ့ကမ္ဘာအကြီးဆုံးဒေတာအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။စောင်းနှင်းမှာအမြင့်အေးပြီးတော့1933ခုနှစ်ကဆိုရင်အကြီးဆုံးစံချိန်ဖြစ်အနုပ်69ဆယ်ဆီယပ်စ်အထိကျဆင်းခဲ့ပါတယ်။ရာသီဥတုကောင်းနေဒေတာတွေမှာတော့မှ26မိုင်ကျော်ပြေးရတဲ့မာရသွန်အပြေးပြိုင်ပွဲတွေဟာခက်ခဲတဲ့စင်ခေါ်မှုတစ်ခုဖြစ်ပြီးအလွန်အေးတဲ့ဒေတာတွေမှာတော့အခုလိုမာရသွန်ပြိုင်ပွဲတွေရဲ့ခက်ခဲမှုဟာနောက်တစ်ဆင့်တက်သွားတာဖြစ်ပါတယ်။ဒီပွဲမှာရှင်ပြိုင်သူတွေရဲ့စပင်တွေမြေတောင်တွေမှာရေခဲတွေနှင်းတွေကပ်နေတာကိုတွေ့ရမှာဖြစ်ပြီးတော့ရေအေးအစားရေဘူးတွေကိုရေတက်မကုန်ခန်းစေဖို့တောက်ကြရပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့မှာရှင်တိုဘာသာရေးယုံကြည်သူ80လောက်ကသူတို့ရဲ့ဝိညာဉ်တွေကိုတန့်စင်စေဖို့ရေခဲအိမ်နဲ့ရေချိုးပြီးနှင်းသစ်အတွက်ဆူတောင်းခဲ့ကြပါတယ်။တီယိုပိုဇူအင်နာရီဘုရားရှိခိုးကျောင်းမှာကျင်းပတဲ့ဒီပွဲမှာပွဲမစခင်မှာပါဝင်သူတွေကသွေးပုလေးကျင်ကန်လှုပ်ခဲ့ကြပြီးတော့အမျိုးသားတွေကအဖြူရောင်နိုင်ငံပိုင်းလေးတွေဝတ်ဆင်ထားပြီးအမျိုးသမီးတွေကတော့အဖြူရောင်ဂျပန်ရိုးရာအင်ဂျီကိုဝတ်ဆင်ထားပါတယ်။ပါဝင်ဆူတောင်းသူတွေအနေနဲ့ရေခဲတုံးတွေဖြည့်ထားတဲ့ရေပုံးကြီးထဲမှာအတူဝင်ဆိုင်ခဲ့ကြပြီးတော့တစ်ချိန်ထဲမှာပဲဖျားစာတွေကိုရွတ်ဆိုဆူတောင်းခဲ့ကြပါတယ်။ဒီနှစ်မှာတော့ခါတိုင်းနှစ်တွေထက်ပိုအေးပြီးမေ့မလဲသွားအောင်သတိထားခဲ့ရတယ်လို့ဆက်နှစ်ချိန်မြောက်ပါဝင်သူတဦးလည်းဖြစ်အသက်52နှစ်ရှိပြီဖြစ်တဲ့နာဝါကီယာမာကူချီကပြောပါရယ်အချိန်80မြောက်ကျင်းပတဲ့ဒီရေခဲစိန်ပွဲကိုတိမ်ထူတဲ့နေ့မှာကျင်းပခဲ့တာဖြစ်ပြီးတော့ပြင်ပအပူချိန်က5ဒီဂရီဆယ်ဆီယပ်စ်လောက်ပဲရှိတာပါ1955ခုနှစ်ကစတင်ခဲ့တဲ့ဒီအခမ်းအနားဟာဒီဖျားเจ้าရဲ့ចောင်းတိုင်ဆရာတော်ကဒေသခံလူမှုအတိုင်းဝိုင်းចမ်းမာချမ်းသာစေဖို့ရေခဲအိမ်နဲ့ကိုးဘာသာကိုရေလောင်းရေချိုးတာကနေစတင်ခဲ့တာပါခင်ဗျာ
ဗီအိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ခုစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကုသရင်ချင်းချုပ်ကိုပြောပြပါအောင်မယ်အစ္စရေးနဲ့ဟာမတ်စ်အကြအပြစ်ခတ်ရစဲသဘောတူညီချက်ဟာဒေသစံချိန်တင်းကုန်နေနေမနေ့7:15မိနစ်မှာစတင်လိုက်ပါတယ်။နိုင်ပိုင်းကြာမှာပဲဂါဇာကိုချက်ချင်းညီရန်ရောက်ရှိလာပြီးအစ္စရေးတစားကအမျိုးသမီး3ဦးလွတ်မြောက်လာခဲ့ပါတယ်။ဒီတော့တွင်မှာအစ္စရေးဘက်ကလည်းပါလက်စတိုင်းအချင်းသားဒါဇင်ကမ်းကိုဂါဇာကိုစပြီးပို့နေပါတယ်။နာဂျင်ပြည်စီလာတွေလူအသက်တွေဆုံးရှုံးခဲ့ပြီးတဲ့နောက်အခုဒီကနေ့မှာတော့ဂါဇာမှာတိမ်တပ်တန်တွေတိတ်ဆိတ်သွားခဲ့ပါပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဒေါ်နယ်ထရမ့်မှာ48ဦးမြောက်အမေရိကန်သမ္မတအဖြစ်အခုတနင်္လာနေ့မှာကျန်းသက်စာကျိန်းဆိုပါကိုရုပ်သံတင်တွေမှာအမေရိကန်ပြည်သူတွေတန်းချီစောင့်ကြည့်ကြမယ်လို့ပြောလင့်နေကြပါတယ်။တနင်္လာနေ့ဝါရှင်တန် DC ရဲ့ရေခဲမောက်ဥသူရာသီအခြေအနေကြောင့်သမ္မတကျန်းသက်စာကျိန်းဆိုပွဲကိုလွှတ်တော်အနောက်ချမ်းလေကားတွေပေါ်ကဆင်းမြင့်မှာမလုပ်တော့ပဲတို့တော်အတွင်းခမကြီးကိုရွေးလိုက်တဲ့အတွက်လူ6အလောက်ပဲအဲ့ဒီကြာတစ္ဆာကျိတ်စုပွဲကိုတက်ရောက်နိုင်ပါတယ်။သမ္မတဘိုင်ဒန်ဟာသူ့ရဲ့သမ္မတတလန်နောက်ဆုံးရဲ့တရင်းငွေနေ့မှာတောင်ပိုင်းကရိုလိုင်းနားပြည်နယ်ကိုရောက်ရှိနေပြီးပိုပြီးကောင်းမွန်တဲ့နေ့ရောက်ရှိလာမှာကိုယုံကြည်ထားပါတယ်လို့အမေရိကန်လူထုကိုတိုက်တွန်းလိုက်ပါတယ်။ဒေါ်နယ်ထရမ့်ကြာတစ္ဆာကျိတ်စုဘို့အလို့တည့်ရမှာတောင်ကရိုလိုင်းနားပြည်နယ်ကိုသွားပြီးအခုလိုနောက်ဆုံးနှုတ်ဆက်မိန့်ခွန်းပြောဆိုသွားခဲ့တာပါ။တောင်ပိုင်းကယ်လိုရိုင်းနားပြည်နယ်မှာရှိတဲ့ Charleston Royal Missionary Baptist ဘုရားကျောင်းမှာပြောဆိုခဲ့တာဖြစ်ပါတယ်။အခုတော့စီစဉ်ကိုဆုံးသတ်ပါစေ။ဒီနေ့နဲ့စီစဉ်ထုတ်လွှင့်မှုကနားတော်မှာထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet ဆက်မြတ် bamis.voanews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။မြန်မာပြည်သူပြည်သားအလုံးကျမ်းမာချမ်းသာဘေးပြာဒုက္ခဝေးကွာကြပါစေလို့ဆုတောင်းပါတယ်။ကျွန်တော်တပေါင်းသားမှာ